ဒီကနေ့သာသနာတော်နှစ်2562ခုနှစ်မြန်မာနှစ်1389ခုနှစ်သတင်းကျလာဇန်9ရက်ခရစ်နှစ်2019ခုနှစ်စက်တင်ဘာလ29ရက်ဗုဒ္ဓဟူးနေ့ယနေ့ဖို့မှာဦးဇင်းတို့မြို့လင်းမြို့နယ်ပင်စာဆံပြကြီးရွာချမ်းမြေမြေသာတွင်ဝဲချမ်းမြေစီရန်တတိပဌံจิตမှန်တို့ကိုကျဉ်ကျံပွားများကြိုးစားအထွတ်ွေနေကြကုန်သောယဟန်ရှင်လူယောဂီသူတော်စင်တို့ဤဝိပဿနာဝိရိယတတိသမာဓိပညာတို့ကိုအပိတဲ့အနေနဲ့ဦးစင်းများဓမ္မဒါနပြုမိတရားကတော့နိဂေ900တို့တွင်ခௌတကနိဂေဓမ္မပဒပါဠိအထာကထာအဂိတတပြမနာဝတ္ထုကိုအခြေခံ၍တန်ဆာဆင်၍ဟောကြားအပ်သောဖရာဘာကြောင့်ကိုကိုယ်တယ်တရားတော်တဲ့ဘာတရားတော်တယ်လဲဖရာဘာကြောင့်ကိုကိုယ်တယ်တဲ့အဲ့တော့ဒီတရားလေးမဟောကြမနာကြသေးမီထုံးစံအတိုင်းမေတ္တာတက်တွေဖြန့်ဝေကြရအောင်လုံးစုံများစွာတတဝါတတဝါကောင်းစွာအိဆက်နိုင်ပါစေ
ကောင်းစွာအိဆက်နိုင်ပါစေ
လုံးစုံများစွာတတဝါကောင်းစွာအိဆက်နိုင်ပါစေလုံးစုံများစွာတတနိုင်ပါစေ ကြည်လင်ရှင်ပြ အေယာမနုထာနိုင်ပါစေ ကြည်လင်ရှင်ပြ အေယာမနုထာနိုင်ပါစေ ကြည်လင်ရှင်ပြ အေယာမကောင်းညီဆိုဒုစရိုင်းမျို
း
ပယ်ချိုးနိုင်ပါစေမကောင်းညီဆိုဒုစရိုင်းမျိုးပယ်ချိုးနိုင်ပါစေမကောင်းညီဆိုဒုစရိုင်းမျိုးပါရမီ
ပါရမ
ီเจดีနိုင်ပါစေ
เจดีနိုင်ပါစေ
သုံးပြဆယ်လီပါရမီเจดีနိုင်ပါစေသုံးပြဆယ်လီပါရမီတရားတရ
ား
လက်ကင်ထား စဉ်းစားနိုင်ပါစေမေတ္တာတရားလက်ကင်ထားစဉ်းစားနိုင်ပါစေမေတ္တာတရား ၎င်းသာစဉ်းစားနိုင်ပါစေမေတ္တာတရား၎င်းသာစဉ်းစားနိုင်ပါစေမေတ္တာတရား၎င်းသာပြောကြားနိုင်ပါစေမေတ္တာတရား၎င်းသာပြောကြားနိုင်ပါစေမေတ္တာတရား၎င်းသာပြောကြားနိုင်ပါစေမေတ္တာတရား၎င်းသာပြောကြားနိုင်ပါစေမေတ္တာတရား၎င်းသာလှူရှားနိုင်ပါစေမေတ္တာတရား၎င်းသာလှူရှားနိုင်ပါစေမေတ္တာတရား၎င်းသာလှူရှားနိုင်ပါစေမေတ္တာတရား၎င်းသာလှူရှားနိုင်ပါစေမေတ္တာပန်းကံကိုစီကံငွေကြိုင်ကြပါစေမေတ္တာပန်းကံကိုစီကံငွေကြိုင်ကြပါစေမေတ္တာပန်းကံကိုစီကံငွေကြိုင်ကြပါစေမေတ္တာပန်းကံကိုစီကံငွေကြိုင်ကြပါစေအဋ္ဌံအစွံနိဗ္ဗာန်ံစံမြန်းနိုင်ပါစေအဋ္ဌံအစွံနိဗ္ဗာန်ံစံမြန်းနိုင်ပါစေအဋ္ဌံအစွံနိဗ္ဗာန်ံသံမြတ်နိုင်ပါစေ ပဇာတ္တဘာသုတ်တယံဒုဥဋ္ထဟံဒုသူမင်္ဂလံဒုတင်ဒုဒုက္ခတိံကာမိန်ပူရင်ဒုသဗ္ဗပါရမီပဇာတဘာကုစီကိုငါကုရိသာ၌ပြောကြားဆက်ရာတတဝါတို့သည်သုတ်တယံသူအိမ်မက်ရမဲကောင်းစွာမဲ၍နိတ္တအကြည်သာအိစဟနိုင်ကြပါစေကုန်သတည်းသူမင်္ဂလမင်္ဂလာကြတဲ့ရေရှဝေလန်တဲ့ဖြင့်စံပွင့်ကြကုန်သည်ဖြစ်၍ဥထံသူကောင်းစွာမုသအလင်းရောက်ကထားမြောင်နှိုးကြနိုင်ကြပါစေကုန်သတည်းဒုက္ခတိံကမိန်အပေဒုက္ခတိရောင်မြေအကြောင်းမကောင်းညစို့ဒုစရိုက်မျိုးကိုဒုသင်ဒုသူတော်လက်နဲ့တရားဆက်ဖြင့်ဖြိုဖျက်နိုင်ကြပါစေကုန်သတည်းတဗ္ဗပါရမိအလောင်းလက်ရာဖြေကောင်းရာတိသုံးပြဇေလိပါရမီအပေါင်းအကျင့်ကောင်းကိုဘုရင်ဒုတဆင်းတဆင်းရင်တရရင်အောင်မလင်းပုံသည်ဖြစ်ခြင်းနိုင်ကြပါစေကုန်သတည
်ဒီကနေ့ယောဂီသူတော်စင်များနဲ့ဒီကနေ့ဆန်းလူရှင်ကျောင်းသားဂါယီဥကံဖေးကျောင်းသားဂီကမာယီတော်မာကြီးမိသားစုတို့အားဦးဇင်းများဓမ္မဒါနပြုမိတရားကဘာတဲ့လဲ
ဖယားဘာကြောင့်ကိုကွယ်တယ်ဒီတရားလေးရလည်းပဲတခါမှဘယ်သူမှပဲနေရာမှာမဟုတ်ဘူးသေးပါဘူးနော်ဒါပထမအဦးဆုံးတရားကျောင်းတကာကြီးဥကံဖေးတို့ကျောင်းမကြီးတော်မကြီးတို့ဆိုတာဥစဉ်တို့ဒီကျောင်းတရဲ့တကယ်ပင်တိုင်းအမကန်တကာတကမဒီကျောင်းတိုင်းစတင်ပြီးတော့ဒီထောင်တော့ပထမဦးဆုံးသံဃာဆောင်ခုယောဂီတွေနေတဲ့အဆောင်လေးတွေနံပါတ်စင်လေးတွေစရည်တွက်ရင်ဒီကကြီးတွေရဲ့အကြောင်းကနံပါတ်1နံပါတ် 1AB ခုဥကဝိန္ဒဦးဇင်ဝတ်တုတ်တူနေတဲ့အဆောင်ပေါ့နော်အဲ့ဒါမေတ္တာကိုရင်ကျောင်းဆောင်ပြီးရင်သူတို့ရဲ့အဆောင်ကလည်းပထမဦးဆုံးအဆောင်လေးနောက်ယခုဆရာတော်ဖရာနဲ့ဥစဉ်နဲ့တရင်တုံးနဲ့အာမဒဂုံကြီးစံကြောင်းဆိုတော့လည်းပဲဒီကကြီးဒီကမကြီးတွေဆောက်လို့လူတန်းတော်လည်းကြောင်းလေး။နောက်ကြောင်းတိုင်းကြီးရဲ့အဝင်ဝမုတ်ဦးကြီးအဲမဟာယဥဒတိုင်းကြီးခြားခြားသောလူတွေမြောင်များစွာဒီမှာလူတန်းထားကြ။ဥစဉ်တို့ကြောင်းတိုင်းအတွက်အလွန်ကျေးဇူးများတဲ့ဒီကကြီးဒီကမကြီးတွေပါနော်။သိကြရဲ့လား။ယောဂီတွေမြင်ဘူးကြလား။မြင်ဘူးတယ်နော်။တခါကြီးဥကံဖေးအဲရှေ့မှာခုံလေးနဲ့သူကျမ်းမာရေးရခုံလေးနဲ့ထိုင်းမိတရားနာဘဂမိုင်းတော်မကြီးကတော့အမြောက်ပဏံလေးရကရုံးဆပင်ပေါ့မောယုဆန်ကေနဲ့ပေါ့နော်မောယုဆန်ကေနဲ့အဲ့ဒါကျောင်းတခါကြီးတွေကျောင်းမကြီးတွေကျေးဇူးတွေကဥစဉ်တို့ဘုံမှာအများကြီးပဲခုနကတော့လည်းဥစဉ်မွနေအတွက်တသိန်းနဲ့ဟိုရင်တော့လည်းပဲမွနေစာအတွက်9000ဆိုလူဘူးတယ်အဲ့တော့စံတင်ငန်းကြောင်းစီပစ္စည်းလေးပါးတွေနဲ့ထောက်ပံ့နေကြတဲ့အကြောင်းတရားအကြောင်းမာတွေအတွက်ယောဂီတော်စင်တွေအတွက်ဥစဉ်ကဒီကနေ့ဓမ္မဒါနပြန်ပြီးတော့ကျေးဇူးပြုမယ်တဲ့မွေးနေ့အကျိုးဓမ္မဒါနပေါ့နော်ဥစဉ်လည်းပဲတပတ်ခါဆိုဥစဉ်ရဲ့မွေးနေ့ကရောက်တော့မှဆိုတော့မွေးနေ့မရောက်ခင်ကျူတင်ပြီးတော့ပစ္စည်းလေးပါးတကဓမ္မတွေကိုမွေးနေ့အကျိုးဓမ္မဒါနကုသိုလ်ဒီကနေ့လာလို့ဆရာတော်ပြအနေနဲ့နေစွန်းစားပြီးမှပြောဘုသူတရားနေခင်ယောဂီတွေတရားချင်းမြင်နိုင်ဦးဖြစ်ပါမလားလဲဆရာတော်မေးသေးရတယ်ဖြစ်ပါမလားလဲဒီကအလုပ်တွေကလည်းယောဂီတွေမြင်တဲ့အတိုင်းပဲဥစဉ်ကိုမှုနေတဲ့အလုပ်လျှော့ရတဲ့ဒါကတကြောင်ဟိုမဟာအတုလကိုရင်သုံးတဲ့ဓမ္မပိမှန်ကြီးကလည်းနေမနာညာမနာသုံးရရှိပြီးကြောက်သွေးလောင်းနေကြတာနော်ဥစဉ်တို့ယောဂီတွေနောင်နေနောင်နေဒီမှာကြဲကြဲဝုန်းဝုန်းနဲ့အစဉ်ပြေပြေတရားအထုတ်နိုင်ဖို့ခုတရင်ကျကလေးတရားစကံအဲ့ဒီမှာအစဉ်ပြေပြေကျင်းပနိုင်ဖို့ရတဲ့အားချင်းဦးဇင်းတို့ရွာအစိုးရမြို့တော်တွေပါရွာသူရွာသားတွေလာပြီးလှုပ်အပ်ပြီးကုသိုလ်ယူကြအဲ့ဒီတော့လည်းပဲတော့ရှောက်အလုပ်တွေလောကချက်ရေးမြို့ရေးတွေလည်းမအောင်ဒီနေ့လည်းပဲတချို့ဧည့်သည်တွေကဦးဇင်းမိုးနေလာမဲ့ဧည့်သည်တွေကလာကြမနေ့ပြန်တော့လည်းလာကြမအားတဲ့ကြာကယောဂီတွေမအားလက်တဲ့ကြာကယောဂီတွေအပြတ်မှဆိုလို့အားစီးတွေလာတိုက်ရတာနော်ဟုတ်လားအနာဘုံစီအားစီးစင်ထရာအားစီးဟုတ်လားခန္ဓာကိုယ်အတွက်အားတွေပြတ်ပြီဆိုရင်တော့အဲ့လိုအနာဘုံစီတို့အော်ဒါမင်းကြီးတို့စင်ထရာတို့ဓာမူလေးတွေတောက်ရတရားလို့အထုတ်တဲ့ယောဂီတွေအတွက်စိတ်အားတွေပြတ်ရင်တရားလေးတွေနာပေးရတယ်နော်ဟုတ်ရလားယောဂီတော်များများဥစဉ်ကိုမကြမကြလျှောက်ကြပါလေမိနစ်တုန်းကလည်းလျှောက်တယ်ဒီနေ့လည်းလျှောက်ကြတယ်တပည့်တော်တို့တဲ့ဥစဉ်တရားလေးတွေနာပြီးပြီဆိုရင်တရားထုတ်တာအလွန်အားရှိတာပဲတဲ့နေ့လည်းနေခင်စက်သားခင်းနေနဲ့ကတ်ထားတော့သူတို့အာဘယ်ရောက်ရောက်သွားမှမင်းနော်ဒီနေ့ဆိုရင်ကျောင်းတကာကျောင်းမတွေကဝတ်သားတွေစီးပူတင်တဲ့ဝတ်သားဟုတ်လားဝတ်သားတွေစာစက်သားတွေစာပြီးအားတွေကပြတ်ပြတ်သွားတာဥစဉ်တို့တရားလေးတွေနာလိုက်ရမှအားတွေပြေးပြီးပြန်အားထုတ်ရတာတော်တော်တတိယတွေသမာဓိအားတွေညာတွေပြန်ပြန်ကောင်းလာတယ်မိနစ်တုန်းကလည်းပဲတတင်းကျုပ်လာတဲ့ကိုရဲ့ဥစဉ်မူနေမိနစ်တုန်းကတော့မူနေကယောဂီတွေဆုံးကပ်ရုံပဲဘေးတွေမဖယ်ဘူးဘုန်းကြီးတွေမပင်ဘူးဆိုတော့ဒီလိုချင်းချင်းဆိုတော့နေ့လည်နေခင်းမှာဥစဉ်ကိုယ်တိုင်ကိုမူနေမှာအာမိသဒါနာရောဓမ္မဒါနာရောလုပ်ပြီး အမှတ်မှရရသောတာပန်စေတန်ဆိုတဲ့တရားလေးမနေ့ကဥစဉ်ဟောပြီးဥစဉ်ဟောပြီးတော့တခါလဲကြေညာလိုက်တာဒီနေ့ဝါရုံရဲ့ဒီတရားကတော့ဒီနေ့ဝါရုံရဲ့နောက်ဆုံးတရားပါပဲလို့ဥစဉ်ကြေညာပြီးဟောတာဥစဉ်လည်းတရားဟောပြီးပြင်မောဆင်နောက်ကယောဂီတွေလိုက်ဘာလို့လို့ယောဂီဒီပြလို့ပြန်တော့မယ်ဗျာတဲ့ဟာဘာဖြစ်လို့ပြန်မှာလို့ဥစဉ်ကမှတရားဟောမပြီးတော့လားတဲ့ဒီပြလို့ပြန်တော့မယ်တပည့်တော်ကဥစဉ်တရားလေးနဲ့အသက်ဆက်နေရတာလေဟုတ်လားတမှုကယောဂီပြန်တော့လည်းပဲဥစဉ်တရားကိုသူတို့ယူသွားအိမ်ရောက်တော့လည်းပဲဟိုရင်တော့နားတဲ့ဆရာတော်ကြီးတွေတရားလေးမဖွင့်တော့ဘူးတဲ့ဥစဉ်တရားလေးတစ်နေ့တစ်ပုတ်တစ်ပုတ်အစားအနေအဆုံးဆုံးသွားအစားပြန်စဟုတ်လားတော်တော်အားပေးကြတယ်နော်ယောဂီတွေယောဂီတွေကအားပေးတော့လည်းဥစဉ်လည်းပဲမအားလက်တကြလာပြီးတော့ဟောပြရစာရီလဲဟောဒီပတိဖြောင်းဖြောင်းတန်တန်ကြည့်ချိန်မရှိဘူးနှစ်ကလည်းအပြေလာစာလေးကြည့်ခုအယထာတရားဟောစာကြည့်မယ်လို့အိုင်ပလီဖွင့်တော့ကြည့်နေတာဥစဉ်ရဲ့ဆရာသမားနှစ်ပါးအာဂဏိဘုန်းကြီးတွေရောက်လာသူတို့နဲ့ထိုင်ပြီးတော့စကားတွေပြောနေရအခန့်နေရနော်စာရီကမိကုန်လားမသိပါဘူးမနှစ်ကကြည့်တာလေဖရားပါကြောင့်ကိုယ်괴တယ်ဟောဖို့တော့စဉ်းစားလာတာနော်စဉ်းပြေပါမလားတော့မသိတရားတွေကနာကြည့်မှသိမှာပေါ့နော်ခါလေးကြလဲဘုန်းကြီးတွေကလည်းပဲဘယ်လိုပြောမလဲလိတ်တွေလို့ပေါ့ကိုယ်ဘက်ကိုရဟုတ်လားဥစဉ်နဲ့ဥစဉ်တရားလေးတွေယောဂီတွေသဘောကျတယ်လို့ပြောတာပြောနေတာဟုတ်ချင်မှလည်းဟုတ်မှာနော်ဒါကတော့ဆရာတော်ကြီးတစ်ပါးအပြင်တရားဝဲမှာတရားဟောသူဟောတဲ့တရားကလွမ်းကန်ဆွေးကန်ဝမ်းနေကန်နေပါဘာသာသူတရားဝဲလဲပြီးရောပရိသတ်တွေအထပြန်တက္ကမကြီးတယောက်ကရှာကြီးတငငငနဲ့ငိုတာထမပြန်နိုင်တယောက်ထက်ကျန်နေတယ်ဖုန်ကြီးပြလင်ပေါ်ကဆင်းသွားငိုကမတိတ်သေးဘူးမျက်ရည်တွေတော့ဟာဖုန်ကြီးကဒီတက္ကမကြီးငိုနေပြီငါတရားသူဟတ်ထိပါပြီလားမသိပါဘူးငါသွားပြီးတော့ချုံမှဖြစ်မှာတက္ကမကြီးနန်းသွားပြီတက္ကမကြီးတိတ်တိတ်မငိုပါနဲ့တက္ကမကြီးကအကျုပ်ကတက္ကမကြီးဝမ်းနဲ့တမ်းမှမသိလို့ဒီတရားလေးဟောမိတာတက္ကမကြီးတိတ်တိတ်လို့ပြောမှတက္ကမကြီးကပုတ်ပုတ်ငိုတာတည်းကြီးနဲ့ပုတ်ပုတ်ငိုတာဒုတိယတစ်ကြိမ်ဆရာတော်ကြီးကတက္ကမကြီးတိတ်ပါဗျအကျုပ်ကမသိလို့ပါဗျတက္ကမကြီးဝမ်းနဲ့တမ်းမသိလို့ဟောမိတာပါဗျတခါတည်းဆိုတော့ငိုပြန်ရော့၃ငါတခါဆရာတော်ကြီးကတက္ကမကြီးကိုချော့နောက်ပညာတက္ကမကြီးကမအောင်နိုင်တော့မအောင်နိုင်တော့ဤဆိုအောင်းငုံပြီးတော့ဘုန်းကြီးကိုပြန်ပြောရတယ်ဒီကမှဖဏတ်ပြောက်လို့ပါဆိုမှအဲ့ဒီဘုန်းကြီးကတမျိုးတယ်ဒီကမှဖဏပြောက်လို့ပါဆိုမှလေဟောဒီဘုန်းကြီးကတမျိုးတဲ့ဟုတ်လားဘုန်းကြီးကဒုတိယသဘောကြလို့ငိုတာမှန်ပဲဟုတ်မှလည်းသူဖဏပြောက်လို့သူထိုင်ငိုတာနော်တရားဝဲလာရင်ဖဏပြောက်တဲ့လူကရှိသေးတယ်နော်ကဲဖရာဘာကြောင့်ကိုးကွယ်တယ်တရားဘာကြောင့်အထုတ်တယ်ပြီးတော့ဖရာဘာကြောင့်ကိုကွယ်တယ်ဖရာနဲ့ပတ်သက်တာလေးဟောခြင်းစိမ့်ပေါ့လို့ဒါလေးရွေးလာတာနော်ဦးဇင်းတို့ဖရာရှင်ကိုရောမြတ်ကြီးနိုင်ငံတကာကအနေနဲ့ရရကလူတွေအလွန်အမှန်ကိုကွယ်ကြတယ်နော်ဒီမှာနေရင်တိတ်မသိတာအောင်အိန္ဒိယနိုင်ငံမှာသွားကြည့်အလွန်သိတာဗုဒ္ဓဂယာဒေတာအခုလိုသတင်းကြော်လာပြီဆိုရင်ပွင့်လင်းရာတွေရောက်လာပြီဆိုရင်ကဘာရရကမြတ်စွာဘုရားရှင်ကိုရောမြတ်ကြီးပွင့်တော်မူကြတဲ့ဗုဒ္ဓဂယာဒေသတရားဥဓမ္မစကြာဟောတဲ့မိဂရာဟုံဗာရာဏသီမိဂရာဟုံဒေသပရိနိဗ္ဗာန်ဆန္ဒမူတဲ့ကုသနာယောကုရှိနဂါလို့ခေါ်တာပါဒီနေ့ရက်နောက်ဖွားတော်မူကြတဲ့နိဗ္ဗာန်နိုင်ငံလုံပြီးနေဥယင်အဲ့ဒီနေရာတွေသွားကြည့်နိုင်ငံတကာကဖျားဖို့ဧည့်သည်ဒီအများကြီးပဲပမာရီလည်းပဲအများကြီးပဲယူရီးယားတွေလာတယ်ကမ်ဘောဒီးယားတွေလာတယ်ဗီယက်နမ်တွေလာတယ် လာဦးလေးလာတယ်သီရိလင်္ကာလာတယ်အိန္ဒိယလည်းလည်းပဲလာတယ်ဟိုဥရောပအမေရိကအစုံအစုံဖျားဘူးသူတော်စင်တွေငွေကုန်ကြေးကြတွေခံပြီးတော့မြတ်စွာဘုရားမရှိတော်တော့လည်းပဲဖျားရှင်ကိုယ်တော်မြတ်ကြီးပွင့်သွန်းပေါ်ပေါက်တော်မူကြတဲ့နေရာတွေလာပြီးတော့ဥတိုက်ကြတာပူဇော်ကြကူးကွယ်ကြဥစဉ်နဲ့စဉ်းစားမိတယ်ဩဖျားရှင်ကိုယ်တော်မြတ်ကြီးပြိနိဗ္ဗာန်ဆံသွားတာနှစ်ပေါင်း2500ကျော်သွားပြီဒီကနေ့ထိသူ့ကိုကြည်ညိုကြတဲ့လေးစားကြတဲ့ကူးကွယ်ကြတဲ့ချစ်ခင်ကြတဲ့လူတွေမြောက်များစွာပေါ်လိုက်တာဘာဖြစ်လို့များမြတ်စွာဘုရားတို့လည်းကူးကွယ်ကြအဘိလိုချင်းယူရတာလေလို့အဲ့ဒီအိန္ဒိယမှာနေကြတဲ့ကစဉ်းစားဘူးတယ်ယောဂီတို့တော်စင်တွေရောစဉ်းစားဘူးကြလားဖရာဘာကြောင့်ကိုယ်ကွယ်ကြတာလဲဦးစင်းတို့ယောဂီတွေမေးရင်ဘယ်လိုဖြေမှာလဲဟမ် We have no answer ဒီလိုမဖြေတတ်ပါဘူးဖရာဖြေလည်းမရှိပါဘူးဟုတ်လားမီယူဖလားဘုရားဘာသာတွေနဲ့ရောင်းချာချာဘုရားဘာသာတွေရများလားလားမသိပါဘူးမြန်မာပြည်ရယ်လဲနော်ဒီလိုဘိုးစင်ပေါင်းဆက်မိဘဘိုးဘွားတွေကမြတ်စွာဘုရားကိုကိုးကွယ်ခဲ့လို့ဒီလိုကိုးကွယ်တာပါဘုရားလို့ဒီလိုဖြစ်မဲ့လူတွေများမှနေမှာပါနော်ဟုတ်လားမြတ်စွာဘုရားကိုဘာကြောင့်ကိုးကွယ်ကြတာလဲလို့မေးရင်တိကျတဲ့အဖြေတွေဖြေတတ်တဲ့လူကလွန်မတန်နဲ့မှာမှန်ရဲ့လားမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကတော့ကိုးကွယ်တယ်ဆိုတာတဲ့ဘဟုံဝေတရဏံယန္တိပပတာနိဝနာနိသအာရာမရုခစေတယာနိမနုဿာဘယတိစီတာဘဟုံမြတ်စွာတော်မနုဿာလူတို့သည်ဘယတိစီတာဘေးတို့ဖြင့်ချင်းချောက်ခံရသည်ဖြစ်၍ဟောဘေးတို့ကိုကြောက်သောကြောင့်တဲ့တရဏပပဒာနိတောင်းတွေကိုလည်းပဲတရဏံကိုးကွယ်ရာဟု၍ယန္တိစိတ်ကြကြပါれဝနာနိသတောဟုကြီးတွေကိုလည်းပဲတရဏံကိုးကွယ်ရာဟု၍ယန္တိစိတ်ကြကြပါれအာရာမဒုက္ခစေတယာနိဥယင်အာရံတွေကိုလည်းပဲတရဏံကိုးကွယ်ရာဟု၍ယန္တိစိတ်ကြကြပါれတဲ့ရုခံတိပ္ပံကြီးတွေကိုလည်းပဲတရဏံကိုးကွယ်ရာဟု၍ယန္တိစိတ်ကြကြပါれစေတရာနိစေတီနဂုံးတွေကိုလည်းပဲတရဏံကိုးကွယ်ရဟု၍ယန္တိစိတ်ကတ်ကြပါれတဲ့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကလောကထဲမှာရှိတဲ့လူတွေကိုးကွယ်နေကြတာဘယတိစီတာတဲ့ဘေးတွေကိုကြောက်လို့ကိုးကွယ်ကြတာပါတဲ့မှန်ရဲ့လားမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးတို့လောကထဲမှာပွင့်ထွန်းပေါ်ပေါက်တော်မူခင်တုန်းကဘုရားတွေကိုးကွယ်ကြရမရှိတော့လူတွေကဘာတွေကိုကိုးကွယ်ကြလဲလို့ဆိုတော့ပပတာနိတောင်ကြီးတွေကိုလည်းပဲကူးကွယ်ကြပါတယ်တဲ့။ဘာတွေကိုကူးကွယ်ကြလဲ။ဟုတ်တယ်တောင်ကြီးတွေဘုရားမပွင့်ခင်တည်းကမဟုတ်ဘူး။ဦးဇင်းတို့မြန်မာနိုင်ငံပဲကြည့်ကြည့်။မြန်မာနိုင်ငံမှာတောင်တွေကိုကူးကွယ်တဲ့သူတွေမရှိဘူးလား။ပုပ်ပါတောင်ကြီးတွေတောင်မာကြီးတွေပုပ်ပါတောင်ကလတ်တွေနတ်တောင်ကြီးတွေဆိုပြီးတော့တနင်္ဂနွေလောက်ဝိုင်းပြီးတော့ကူးကွယ်နေကြတာမလား။ပုပ်ပါတောင်ကြီးတွေပေါ်ရောက်ရင်တယောက်နဲ့တယောက်မဆဲရတော့ဘူးနော်။မဟုတ်တာတွေမလို့ရတော့ဘူး။ဘာဖြစ်လို့လဲ။ကြောက်လို့ကြောက်လို့။နတ်ကင်မှာကြောက်လို့နော်။ဟုတ်တယ်မလား။ကင်မှာကြောက်တော့ကိုယ်ကြွယ်ကြတယ်နော်။နောက်ကြတော့မြာစိမ့်တောင်းတွေဘာလို့မရှိဘူးလား။ကိုယ်နိုင်ငံထဲမှာကိုယ်တောင်းနေကိုယ်ကြွယ်တဲ့လူတွေအပြည့်ပဲနော်။ဘာဖြစ်လို့ကိုယ်ကြွယ်ကြတာလဲ။ကြောက်လို့တဲ့။အပြည့်ကတော့ရိုးရိုးလေးပါရှင်းရှင်းလေးပါပဲနော်။ညာတော့ဖြင့်ကိုယ်ကွယ်မှုတွေဖြစ်ပေါ်လာခြင်းသည်အကြောင်းတရားကြောင့်တဲ့ကြောက်လို့မှုကိုယ်ကွယ်ကြပပတာနိဝနာနိသတောအုပ်ကြီးတွေကိုလည်းပဲကိုယ်ကွယ်ကြပါလေတဲ့မြတ်စွာဘုရားတို့တရားတော်တွေတန်ခါတော်တွေမပေါ်ခင်ဘာတွေကိုကိုယ်ကွယ်ကြလဲတောအုပ်ကြီးတွေကိုလည်းပဲကိုယ်ကွယ်ကြပါလေတဲ့ဥစဉ်တို့မြန်မာနိုင်ငံမှာရောတောအုပ်တွေကိုယ်ကွယ်တာရှိလားရှိလားမရှိဘူးလားဟိုဇကိုင်းရဲ့အနောက်ဖက်ကလေးတမှုသွားတယ်လမ်းနော်ကံကောတို့ပါလို့ဟိုမလင်းတို့မော်လိုက်သွားတယ်လမ်းမဟာမြင်တော်ဦးကြီးဖြတ်ရတယ်မလားမဟာမြင်တော်ဦးကြီးတဲ့ရောက်ပြီဆိုရင်အလွန်ကြောက်ကြတာလည်းရှိတော်မှာသူနော်ဘုန်းကြီးတွေပါရင်အဲ့ဒီတော်ဦးကြီးတဲ့ကာသမတွေမဖြတ်ရဘူးတဲ့ဘုန်းကြီးတွေပါခဲ့ရင်လည်းပဲမေတ္တာတုတ်တွေမရွရအောင်လေနော်ကြောက်ကြတာကြောက်ကြတာ မေတ္တာတို့တွေရင်တော့အဲ့ဒီကာတစ်ခုကိုဖြစ်ပြီတဲ့ကြားဘူးကြလားတမူကယောဂီတွေကြားဦးမှာပါနော်ဒကမိုက်ဒကင်းမြင့်စေတို့ဟုတ်လားအမြင့်မြင့်ဆိုင်တဲ့ဟုတ်တယ်နော်ဦးဇင်းတို့ကိုရင်ဘဝတော်မှာလည်းကြားဦးတယ်ကလေးကဦးဇင်းရဲ့တန်ခါချင်းတပါးရှိတယ်ဦးနိပုဏလင်္ကာရဒေါက်တာနိပုဏလင်္ကာရသူတို့ဆိုလို့ရှိရင်တဲ့သူတို့ရွာသူတို့မြို့ပြန်အဲ့ဒီလိုကားလေးပေါ်ရောက်ပြီဆိုမင်းသားတော့ကိုမျိုးရဲဦးတဲ့။ဘာဖြစ်လို့လဲဆိုတော့ဒီတော်ဦးကြီးကအယံကျန်းတာ။ဘုန်းကြီးတွေပို့ပြီးတော့ပြစ်မှတ်ထားတယ်။ဘာဖြစ်လို့လဲလို့ဆိုတော့အဲ့ဒီမာမန်တော်ဦးကြီးကိုအုပ်စိုးတာကဘိသနုဘယင်မာကြီးဟုတ်တယ်မလား။ကြားဘူးကြလား။ဘိသနုဘယင်မာကြီးအလွန်တကူကြီးထွားခဲ့အလွန်တကူကြီးထွားခဲ့တဲ့ဘိသနုဘယင်မာကြီးကအလွန်တကူကြီးတဲ့စီကြီးတစ်ခုသူကပိုင်ငယ်ဘူးတဲ့တခြားခြားသောတိုင်းပြည်တွေနဲ့ဆစ်ဖြစ်ပြီးဆိုရင်သူကဒီစီကြီးကိုတီးတာဒီစီစီတီးတဲ့ကြပြီးဆိုလို့ချင်းအဲ့ဒီဘက်မှာရေကန္တာတွေရေဆဲတွေစောင့်နေတဲ့အဆောင်တွေကရေတံခါးတွေကိုဖြွင့်ချလိုက်တာရန်သူတွေကဒီရေနဲ့မျောပြီးကတော့ပဲမျောနဲ့ရေတွေပါပြီးတော့ဘယ်သူမှဒီဘေဒနုဘယင်မာကြီးပိုင်တဲ့တိုင်းပြည်တွေကိုမဝင်နိုင်ဘူးအဲ့တော့ဒီတော့ဩဇာအာဏာညောင်းတာနော်တကူတွေကြီးထွားတာအဲ့တော့အခြားခြားသောပြိုင်ဘက်နိုင်ငံတိုင်းပြည်ကစန့်ကျင်ဘက်ရှင်ဘီရင်တွေကကြံထုတ်ဒီဘိသနုဘီရင်မာကြီးကိုတို့နိုင်အောင်ဒီစီကြီးကိုဖောက်မှဖြစ်မယ်တဲ့ဒီစီကြီးကိုဖောက်ဖို့ကလည်းပဲတုံတန်ဝန်နဲ့မလွယ်ဘူးအဲ့တော့ဘိသနုဘီရင်မာကြီးကသူ့နာဘယ်သူတွေကိုကတ်ခံတယ်လဲလို့လိုက်ပြီးတော့လေ့လာတော့သူကယဟန်တန်ဃာတော်တွေအလွန်ကြည်ညူတာ우နေ့စဉ်နေ့တိုင်းသူ့ရဲ့နန်းတော်ထဲမှာပြင့်ပြီးတော့ယဟန်တန်ဃာတော်တွေဆွမ်းနေလောင်းတယ်ပစ္စည်းလေးပါးတွေလိုအပ်ရာရာတွေလှူဒန်းပြီးတော့ယဟန်တန်ဃာအနေနဲ့သူ့ထံမှာချင့်ကပ်မယ်ဆိုရင်တော့ရနိုင်ကောင်းတယ်ဆိုပြီးတော့သူ့လီယိုတယောက်ကိုကရုံတုံသင်္ကန်းပတ်ပြီးတော့ဘိသနုဘယင်မာကြီးထံချင့်ကပ်ခိုင်းချင့်ကပ်ခိုင်းပြီးတော့သူအလွန်မတန်မြန်တို့တဲ့သူအလွန်မတန်တန်ဖို့ထားတဲ့ဆေးကြီးကိုဓာကြီးနဲ့ဖောက်ခွက်ပြလိုက်နော်ဖောက်ခွက်ပြလိုက်တော့ဖောက်ခွက်ပြီးမှသူတို့အစင်းနဲ့ပြင်ထားတဲ့စိတ်တော်ရင်အလုံးအရင်နဲ့ဝင်လာဘေဒနုဘင်မာကြီးကစီတီးဆိုပြီးတော့မိန်ပေးလိုက်တော့ဆေးကြီးတီးတော့ဘာသာမှမတတ်တော့ဘူးအတန်မတတ်တော့ရေတကားတွေဖွင့်မဲ့လူတွေကမသိတော့မသိတော့မဖွင့်တော့အလုံးအရင်နဲ့အမှစိတ်တော်တွေဝင်ရောက်ပြီးတော့ဘေဒနုဘင်မာကြီးရဲ့အတိုင်းပြီးသိမ့်ပိုက်သွားတယ်ဒါကြောင့်မို့ဒီစီကြီးဘယ်သူဖောက်တာလဲလို့လိုက်စုံစမ်းတော့ဘုန်းကြီးတော်ကဖောက်တယ်ဆိုတာဘယ်သူနှုတ်ပြင်မကြီးကသိသွားတော့ဘုန်းကြီးတွေကအညိုတေးထားသွားတယ်ဖြစ်လျာဘဝတိုင်းဒီဘုန်းကြီးတွေကိုသူနိုင်ရပါလို့ဤဆိုစုရီတောင်းပါတယ်ထင်ပါရဲ့နော်အလွန်ကြောက်စရာကောင်းတယ်နော်နိုင်ငံရေးသမားတွေနိုင်ငံရေးအမျက်ထုတ်သွားတာမှန်ရလားသင်္ကန်းတွေပတ်ပြီးတော့နိုင်ငံရေးအမျက်ထုတ်သွားတာခုခေတ်မှာမဟုတ်ဘူးရှေ့ခေတ်တည်းကဒီလိုအသုံးချတာသင်္ကန်းဝတ်ဖို့ဆိုတာလည်းပဲအလွန်လွယ်တာ우ကလုံးလေးတုံးလိုက်သင်္ကန်းလေးပတ်လိုက်တာဘုန်းကြီးဖြစ်သွားတာဟုတ်တယ်မလားမကြောက်တဲ့လူတွေအတွက်ပေါ့လေနော်တရားမဝင်တဲ့ဘုန်းကြီးတစ်ပါးဖြစ်ဖို့ယဟန်တစ်ပါးဖြစ်ဖို့ဆိုတာအလွန်မတန်လွယ်တာ우အဲ့တော့ဒီယဟန်တန်ဃာတော်တွေကိုကြည်ညိုတဲ့စိတ်ကိုအခွင့်ကောင်းယူပြီးတော့ယဟန်တန်ဃာရောင်ဆောင်ပြီးတော့ဘိသနုဘယင်မာကြီးနန်းတော်ထဲဝင်စီကြီးကိုဖောက်ခွဲပြလိုက်တာဘိသနုဘယင်မာကြီးတိုင်းပြည်ကြဆုံးသွားကြတယ်တဲ့အဲ့တော့သူကလည်းပဲယဟန်တန်ဃာတော်တွေအတွက်အညိုထားမယ်ဆိုလည်းပဲထားခြင်းစရာပဲနော်ဒါကြောင့်မို့အဲ့ဒီအညိုစိတ်နဲ့သူကသိသွားတော့သူ့တော်ကြီးတဲ့မာမန်တော်ကြီးတဲ့ဖြတ်ရင်ဘုန်းကြီးတွေပို့ပြီးတော့ဒုက္ခပေးတယ်ပြောတယ်ဘုန်းကြီးပါရင်အဲ့ဒီကအန္တရာယ်မကင်းမနဲ့ပို့ပြီးဒုက္ခများနော်နှောက်ရတာကိုသူကလည်းအမျိုးမျိုးနှောက်ရသူသူ့ရဲ့ပိုင်တဲ့တော်ကြီးကိုဒါကြောင့်မို့ကာသမားတွေအဲ့ဒီမာမန်တော်ကြီးဖြတ်ပြီးဆိုရင်ကြောက်တော့ကြတော့မျိုးစုံနီးမျိုးစုံနဲ့ပူဇော်ကြပါသားကြတောင်းပန်ကြရတယ်မလားဟုတ်တယ်မလားဦးဇင်းတို့ဒီမေမျိုးတောင်းရလည်းပဲဦးဇင်းတို့ငငယ်တုန်းကဆိုတော်တော်ကြမ်းတမ်းတယ်ပြောတယ်နော်6တက်ခွေ9တက်ခွေမေမျိုးတောင်းပေါ်မြန်လိုင်းကားတွေတက်ပြီးဆိုရင်သူကကိုးကနဲ့နဲ့တက်လို့မရဘူးတဲ့နော်လူကိုးရောက်တက်ပြီးဆိုရင်တော့တခုခုဖြစ်တာပဲဒီတောင်းပေါ်တက်ရင်လေဇမ်မူကားစရာတွေဆက်ပရာတွေကကာသမန်ခီးတွေရည်ကြီးလိုက်ကိုရောက်ဆိုလို့ရင်တော့တောင်ချေရမကြောက်ခဲလေးတလုံးကောက်ပြီးတော့ကိုကြောက်ခဲရေကျွန်တော်တို့နဲ့ပြင်းဦးလင်ကိုလိုက်ခဲ့ပါဆိုပြီးတော့လူအမတ်နဲ့လူဖြစ်နဲ့တင်ပြီးမောင်းလာတာ နော်တောင်တောင်နဲ့တွေကိုလှည့်စားတာပေါ့နော်လူတွေလေရင်ကိုခံရတာဟုတ်လားတောင်တွေကျန်နေကျန်နေနဲ့ကိုကြောင့်ခဲကြီးကိုတင်းလာတော့လဲဘာမှမဖြစ်ဘူးလေနော်အဲ့တော့အာလုံးသောပုဂ္ဂိုလ်တွေဒီတောင်တွေတော်တွေကိုကွယ်တာဘာကြောင့်လဲကြောင့်လို့မကြောက်ရင်ဒီလူတွေကမကိုကွယ်ဘူးမှန်ရဲ့လားပပတာနိဝနာနိစာအာရာမရုခစေတယာနိတချို့ကြတော့လည်းပဲဥယင်တွေအာရံတွေကိုကိုကွယ်ကြပါတယ်တဲ့ဦးဇင်းတို့နိုင်ငံမှာရောဥယင်တွေကိုကွယ်တဲ့နေရာရှိလားဥယင်ကတော့မကြဘူးနော်အိန္ဒိယမှာတော့ရာဇဂြိုလ်မျိုးအနည်းဇီဝကသမတော်ဇီဝကကြီးရဲ့တရဥယင်ကြီးဒီနေ့ချိန်ထိရှိသေးတယ်နော်ဘုရားကာယဖျားဘူးရောက်ခဲ့တဲ့ပုဂ္ဂိုလ်တွေအဲ့ဒီလိုဥယင်တွေကိုအိန္ဒိယမှာတော့ကိုးကွယ်ကြပါတယ်တဲ့ဒါလည်းပဲအကြောင်းတရားကိုအခြေပြုပြီးတော့ကိုးကွယ်ကြအာရာမရုခတစ်ပင်ကြီးတွေကိုလည်းပဲလူတွေကကြောက်ပြီးတော့ကိုးကွယ်ကြပါတယ်တဲ့နောက်နံပါတ်၄ကိုးကွယ်တာပါလေလေသစ်ပင်နေเนาะမြန်မာနိုင်ငံမှာရောမရှိဘူးလားရန်ကုန်မှာဆိုရင်ရွှေညောင်ပင်ကားသမားတွေကားလေးတစ်စီးဝယ်ပြီးပြီဆိုရင်တခြားရွှေတကုန်းတွေဘာတွေအသာထားเนาะရွှေညောင်ပင်အရင်ပြေးရတာမှန်ရလားဘာဖြစ်လို့ပြေးကြတာကားအက်ဆီဒင့်ဖြစ်မှာကြောက်လို့မှန်ရလားရွှေညောင်ပင်သွားဥတိုက်လည်းပဲဖြစ်မဲ့ကားဖြစ်တာပါပဲမှန်ရလားကားဆက်ပစ္စည်းအင်ဂျင်တစ်ခုကိုချိုးရင်မယ်ကားမောင်းသမားအရက်တည်းစားတောက်စားပြီးမောင်းမယ်သို့မဟုတ်တတိလက်လို့အိမ်ငိုက်သွားမယ်ဆိုရင်တော့ဖြစ်တာပါပဲဖြစ်ဘူးလားသို့တော်လည်းပဲဖြစ်ကံမှဖြစ်မဖြစ်ခင်တော့ကြောက်လို့မှုဖြစ်မှကြောက်လို့မှုဘာလို့ကြားလဲသစ်ပင်ကြီးကိုကိုယ်ခွဲကြတယ်တဲ့မန္တလေးမှာကြတော့မန္တလေးပူပူကြီးကိုဥတားရတယ်မလားမန္တလေးမှာလည်းကားတွေဝယ်လာပြီးအလူတွေပေးပြီးဆိုရင်မောင်ရှင်လောင်းနေနားတွင်နေမန္တလေးပူပူကြီးသွားဥတားရတယ်တချို့ကြတော့အောင်ပင်လေပူပူကြီးဟုတ်လားပူပူကြီးတွေလည်းပဲပေါ်လိုက်တာဘယ်နှယောက်လောက်ရှိမှမသိနော်ဦးစင်းတို့ရွာမှာပူပူကြီးရှိတယ်ဟုတ်လားဦးစင်းတို့ရွာရဲ့အနောက်ဘက်မှာဦးစင်းတို့ငယ်တုန်းကနေခဲ့တဲ့ကျောင်းတလဲပါတော်ရနေမင်းသာလာမှာကြောင်းတကယ်တော့ဥကြီးအဲ့ဒီကြောင်းဝင်းကနေပြီးတော့ရွာဘက်ထွက်တဲ့လမ်းကြောင်းကထွက်ထွက်ချင်းလူတစ်ခေါ်စာလောက်ရှိပါလေဒီကနေစွန်းစားဆောင်ကြီးလောက်ပဲရှိမှာနှဲပင်ကြီးနှဲပင်ကြီးဟမ်နှောပင်ကြီးပြောတာလေ sorry နှောပင်အကြီးကြီးပဲအင်္ဂလိပ်ခေတ်ဂျပန်ခေတ်တုန်းကဒီမှာဒုတိယကမ္ဘာစစ်ကြီးဖြစ်တော့လေရင်နေနဲ့ပုံးနေလိုက်ခြင်းခြင်းနဲ့အဲ့ဒီနှောပင်ကြီးကအမြင့်ကြီးဆိုတော့လေရင်တစည်းကဒီနှောပင်ကိုလွတ်အောင်မပြန်နိုင်မနဲ့ဝင်တိုက်လိုက်တာအဲ့ဒီနံမှာလေရင်ကြီးတစည်းပြတ်ကြပါတယ်အဲ့ဒီလေရင်ပြတ်တဲ့တောင်ပံတွေဦးစင်းတို့အဲ့ဒီတလဲပါတော့အကြောင်းနဲ့မှာခုချိန်နေရှိသေးတယ်တောင်ပံပြတ်တွေကိုသူစပွဲတွေလို့စပွဲတွေလောက်ထားတယ်ကလေးထိုင်တွေလောက်ထားတယ်အဲ့ဒီနှောပင်ကြီးကိုတဲ့ဘိုးဘိုးကြီးရှိတယ်ဆိုပြီးတော့တရားလုံးအောင်ကူးကွယ်ရတာအပူစောကြပန်းတာကြဦးစင်းတို့တောင်မှအစ်စ်ပါသေးသွားသေးတယ်နော်ကိုရင်လေးတွေပေါက်စားလေးကြွားတဲ့ကိုဆုံးခံကြွဆုံးခံပြန်လာပြီဆိုရင်ဖះကိုဆုံးတော့မကတ်နိုင်သေးဘူးဘိုးဘိုးကြီးအရင်ဝင်ဆုံးတော့တင်လာဖူးမသိပါမသိနဲ့ကိုရင်ဆိုတော့ဘာမှမသိဘူးလားဘာစားမှလည်းမတင်ရသေးဘူးလေအဲဘိုးဘိုးကြီးသစ်ပင်ကြီးနဲ့အဲ့ဒီပါလာတဲ့ဝသားဟင်းလေးကြသားဟင်းလေးတွေအမအတုံးလေးတွေယူတင်ပြီးရင်ထိုင်းကတော့လိုက်သေးတယ်ကဘိုးဘိုးကြီးကိုနော်အမှန်ကိုရင်တည်းကဒီနတ်တွေမကတော့ကောင်းဘူးမသိဘူးကိုလည်းကိုရင်ပေါက်စားဆိုတော့ကြောက်တာနဲ့ကိုအဲကိုကိုရတာလေသူနဲ့ဖြတ်သွားကိုတခုခုအဲ့ဒီကအကောင်ရှိတွေပါရင်းနဲ့လွတ်လိုက်ရင်ဒုက္ခပဲသူကနတ်စင်ဆိုတဲ့အတိုင်းမှာဘေးမှာလည်းပဲခြုံပုံကြီးတွေအကြီးကြီးတွေဆိုတော့အဲ့ဒီအောက်ဝင်သွားရင်ကိုကြက်သိမ်းမွန်းကြီးနေထားကြောက်စရာလည်းကောင်းတယ်နော်ဦးစင်းတို့ရွာမှာရှိတယ်ပူပူကြီးတွေပေါ်လိုက်တယ်ပူပူကြီးတွေဘယ်သူကဘလို့ပူပူကြီးဖြစ်သွားလဲဆိုတော့မသိဘူးနော်အဲ့တော့အဲ့ဒီလိုတစ်ပင်ကြီးတွေလည်းပဲဘာကြောင့်ကိုကိုရကြတာလဲကြောက်လို့တဲ့ကြောက်တော့သစ်ပင်နေလဲကူးကွယ်ကြတယ်။နောက်စေတရာနိစေတီနကုန်းတွေကိုလည်းပဲကြောက်လို့မကူးကွယ်ကြပါလေတဲ့။အိန္ဒိယမှာတော့အဲ့လိုစေတီနကုန်းတွေကအများကြီးပဲ။မြတ်စွာဘုရားလက်ထက်တုန်းကအလွန်နာမည်ကြီးတဲ့သာသနကနကုန်းတို့စေတီယနကုန်းတို့ဘဟုပုဒ္ဒကနကုန်းတို့စသည်စသည် အဲ့ဒီဝေဒာလီမျိုးအနည်းမှာနတ်ကွန်းကြီးခုနှစ်ခုရှိအဲ့ဒီနတ်ကွန်းကြီးတွေကိုသူတို့ဖះရှင်ကိုယ်တော်မြတ်ကြီးမပေါ်ပေါက်ခင်ကလေးကကြောက်လို့မူတဲ့ကိုယ်ခွေကြဘုရားတို့မြန်မာနိုင်ငံမှာလည်းပဲဒီနတ်ကွန်းတွေကတော့ရွာတိုင်းလူလူရက်ကွက်တိုင်းလူလူမြို့တိုင်းလူလူရှိပါတယ်နော်ရှိဘူးလားရွာအဝင်ဆိုလို့ရှိရင်နတ်ကွန်းလေးတွေရှိတယ်နော်အမေချမ်းတို့အမေရည်ရင်တို့ဟုတ်လားရွာတိုင်းရွာတိုင်းရှိပါတယ်ဘာကြောင့်ကိုကိုကြတာလဲလို့မေးရင်ကြောက်လို့မို့တဲ့မှန်ရလားဒါကြောင့်မြတ်စွာဘုရားဘုံဝေတရဏံယန္တိပပ္ပတာနိဝနာနိသအာရာမရုခစေတယာနိမနုဿာဘယတိစီတာတဲ့ဘုံမြတ်စွာသောမနုဿာလူတို့သည်ဘယတိစီတာဘေးတို့ဖြင့်ချင်းချောက်ခံရသောကြောင့်ပပ္ပတာနိတောင်းဒီကိုလည်းပဲတရဏံယန္တိကိုကိုကြပါတယ်ဝနာနိတောဥကြီးတွေကိုလည်းပဲတရဏံယန္တိကိုကိုွယ်ကြပါတယ်။ရုခ္ခံရုခ္ခာနိတိပင်တွေကိုလည်းပဲတရဏံယန္တိကိုကိုွယ်ကြပါတယ်တဲ့။အာရမစေတယာနိအာရံဥယင်စေတီနာကုန်းတွေကိုလည်းပဲတရဏံယန္တိအကြောက်တရားကိုအကြောင်းပြုပြီးတော့ကိုကိုွယ်ကြပါတယ်တဲ့။အဲ့တော့ကိုကိုွယ်ခြင်းရဲ့အကြောင်းတော့သိကြပြီနော်။တိပင်တွေတောတောင်အာရံနိတောဥတီတောင်တွေကိုသက်မှတ်တဲ့အရာဝတ္ထုတွေကိုကြောက်လို့မို့ကိုးကွယ်ကြသလိုပါပဲတဲ့တက်ရှိပုဂ္ဂိုလ်တွေမြတ်စွာဘုရားတို့တန်ဃာတော်တွေကိုလည်းပဲဘာကြောင့်ကိုးကွယ်ကြတာလဲဟုတ်ရဲ့လားကြောက်လို့ကိုးကွယ်တာလားဘယ်ဘုန်းကြီးတွေအရိုက်မှကြောက်လို့ကိုးကွယ်တာလဲဘယ်ဘုရားထားရိုက်မှကြောက်လို့ဟင်ဟောတန်တရားပြီးကိုကြောက်လို့သိကြလားတခါတော့ကြားဘူးတယ်ရန်ကုန်ရန်ကုန်မြကြီးတဲ့မှတ်တာပဲတခါတရလေးလေးနဲ့သူငါးဖန်းထွက်ကန်ဆိုးကျင်တော့သူအဲ့ဒီမြစ်လည်းကောင်ရောက်မှလေကြီးမိုးကြီးတွေကြလေမုန်းန်းတွေကြပြီးလေတွေတအားနေတော့လိုင်းနေထားပြီးတော့ရေတွေကလေထဲဝင်ငါးဖန်းသမားတခါကြီးကြောက်ကြောက်လန့်လန့်နဲ့အဲ့ဒီချိန်ချိန်မှာရွှေလူကုန်ဖျားကြီးလန့်တာလာတဲ့ရွှေကုံဘုရားကယ်တော်မူပါဘုရားတပည့်တော်အသက်ကယ်တော်မူမယ်ဆိုရင်တပည့်တော်ရွှေဆိုင်ဆယ်ဆိုင်လာပြီးတော့လူပါမယ်ဘုရားဒါလျှောက်ထားတယ်နော်လျှောက်ပြီးတော့သူကကြောက်ကြောက်လန့်လန့်နဲ့ရည်ရည်ပတ်ထုတ်လောတပည့်ပြင်းနဲ့လောရင်းတော်နဲ့ကန္နာနဲ့ရောက်လာတော့တခါထပ်ပြီးတော့ရွှေကုံမြတ်စွာဘုရားတပည့်တော်ကယ်တော်မူပါဘုရားတပည့်တော်ရွှေဆိုင်ငါးဆိုင်လူပါမယ်ဘုရားကန္နာနီလာတော့ငါးဆိုင်ရောက်သွားတာနော်အဲ့ဒီလိုနဲ့ကြောက်ကြောက်လန့်လန့်နဲ့ရည်ရည်ပတ်ထုတ်တယ်လေးနဲ့အာဂုံလွှဲပြီးတော့လော်လိုက်တာကမ်းဘောပေါ်ရောက်တော့ဘလူအော်မတ်ရှေးတကုံမြတ်စွာဘုရားတပည့်တော်ကြောက်အားလန်အားနဲ့ရောင်ရောင်မမနဲ့အော်မိတာပါဘုရားတဲ့ရောင်ရောင်မမနဲ့အော်လာရွှေတဆိုင်မှာတော့မလူတော့ဟုတ်လားမြတ်စွာဘုရားကိုကူးကွယ်တာကြောက်လို့ကူးကွယ်တာပါဟုတ်လားကို့သေးသေးတွေနဲ့ဂျုံမဘုရားကိုဘာလို့လန်တာဒီဘေးကလည်းလို့ကုန်းမော်လည်းရောက်ရောက်တပည့်တော်ရောင်ရောင်မမနဲ့အော်မိတာပါဗျာတဲ့ခွင့်လွှတ်တော်မူပါတဲ့တောင်းမှန်လိုက်ဟုတ်လားအဲ့ဒါမို့မြတ်စွာဘုရားကိုလည်းပဲလူတွေကကြောက်မှကုကကြတာပါခကြီးတွေသွားပြီကားတွေပေါ်ရောက်ပြီလင်းတွေပေါ်ရောက်ပြီသင်းမောတွေပေါ်ရောက်ပြီဆိုရင်တော့ရသမျှဘုရားသာလေအကုန်ရွတ်တာပဲနော်ကိုယ်အိမ်ကိုနေလို့ချင်းအစဉ်ပြေးနေသသရာသူဘုရားသာလည်းမိဘုရားသာလည်းမိမေတ္တာပူပူလည်းမိအကုန်မိဟုတ်တယ်မလားခရီးတက်ပြီဆိုဘာဖြစ်ကြလဲရာသမြဘုရားသာအကုန်ရွတ်ဘာဖြစ်လို့ရွတ်တာလဲကြောက်လို့ကြောက်လို့နော်ကြောက်မှဘုရားတားကြတာဟုတ်ခုနကတငါးတယ်လို့ပဲနော်အဲ့တော့မြတ်စွာဘုရားတဲ့မို့ဘုံဝေတရဏံယန္တိပပ္ပတာနိဝနာနိသအာရာမရုခစေတယာနိမနုဿာဘယတိစီတာတဲ့နေတံခောတရဏံခေမံနေတံတရဏမုဒ္ဓမံနေတံတရဏမာကံမတပ္ပဒုက္ခပမုစတိတဲ့အေတံဤကဲ့သို့ကြောက်ချင်းကိုအကြောင်းပြုပြီးတော့တောတွေတောင်တွေသစ်ပင်တွေအာရံတွေဥယျာဉ်တွေကိုကိုးကွယ်ခြင်းသည်နခေမံဘေးကင်းကြောင်းမဟုတ်ပါဘူးတဲ့ဘေးတွေမကင်းနိုင်ပါဘူးတဲ့နေတံကောတရဏခေမံနေတံတရဏမုဒ္ဓမံအဲ့ဒီလိုအကြောင်းတရားကိုအကြောင်းပြုပြီးတော့ကိုးကွယ်ခြင်းသည်မြတ်လည်းမမြတ်ပါဘူးတဲ့နေတံတရဏမာကံမတပ္ပဒုက္ခပမုစတိအဲ့ဒီလိုကြောက်ခြင်းကိုအကြောင်းပြုပြီးတော့ကိုးကွယ်ခြင်းကအလုံးစုံသော ဆင်းရဲဒုက္ခတွေရာလည်းပဲမလွတ်မြောက်နိုင်ပါဘူးတဲ့ကြောက်ပြီးတော့ကိုယ်ကိုယ်တဲ့ကိုယ်ကိုယ်မှုမျိုးသည်ဘေးလည်းမကင်းဘူးညာလည်းမညာဘူးအလုံးစုံသောဆင်းရဲဒုက္ခတွေရာလည်းပဲမလွတ်မြောက်နိုင်ပါဘူးတဲ့အဲ့တော့ကြောက်ပြီးတော့ကိုယ်ကိုယ်ချင်းဖြစ်တင်သလားမဖြစ်တင်ဘူးနော်ကြောက်ပြီးတော့ကိုယ်ကိုယ်ရင်တော့အဲ့ဒီအကြောက်တရားတွေနဲ့ပဲတသက်လုံးနှစ်ပါးသောနေရာကိုပဲရှိတယ်နော်ဘေးမကင်းတဲ့ပြင်ပိုးတောင်ဘေးဖြစ်တတ်တည်တယ်တဲ့နော်နေတံခောတရဏခေမံနေတံတရဏမုဒ္ဒမံခုနလိုဘုရားကိုကြောက်တဲ့အချိန်လောက်လှမ်းပြီးတော့တန်တာကြောက်တဲ့အချိန်လောက်ပဲဘုရားကိုသတိရတဲ့အဲကိုယ်ကွယ်မှုမျိုးကမြတ်လည်းမမြတ်ပါဘူးတဲ့မြတ်ပါမလားမမြတ်ဘူးဘုရားကိုသူတို့ကကိုယ်ရံတော်အနေနဲ့ကဲတင်ရှင်အနေနဲ့ဟုတ်လားကိုယ့်ရဲ့ဘေးဒုက္ခတွေလွတ်စေလိုတဲ့စိတ်တစ်ခုနဲ့ဘုရားကိုလှမ်းကူညီတောင်းတဲ့သဘောမျိုးဖြစ်ဟုတ်တယ်မလားအဲ့တော့အဲ့ဒီလိုကိုယ်ကွယ်မှုမျိုးကမြတ်လည်းမမြတ်ပါဘူးတဲ့နေတံတရဏမာကံမတပ်ပဒုက္ခပမုတ်စတိအဲ့ဒီလိုကိုယ်ကွယ်မှုမျိုးကိုအကြောင်းပြုပြီးတော့ဘယ်ဆင်းရဲဒုက္ခမှလည်းပဲမလွတ်မြောက်နိုင်ပါဘူးတဲ့ယောစဗုဒ္ဓင်စဓမ္မင်စတန်ခင်စတရဏံကတောယောဇဗုဒ္ဓင်္စဓမ္မင်္စတံခင်္စတရဏံကတောသတ္တာရိအရိယသစ္စာနိတမ္မပညာယပတ္တိဒုက္ခံဒုက္ခသမုပ္ပါဒံဒုက္ခတ္တသအတိတ်ကမံအရိယံသတ္ထင်ကိကံမကံဒုက္ခုပတမဂါမိနံဧတံခောတရဏံခေမံဧတံတရဏမုဒ္ဓမံဧတံတရဏမာကံမတပ္ပဒုက္ခပမုစတိယောဇဗုဒ္ဓင်္စဓမ္မင်္စတံခင်္စတရဏံကတောရောကျင်ပုဂ္ဂိုလ်သည်ဗုဒ္ဓင်္စသစ္စာလေးတန်တရားမှန်ကိုကိုယ်တော်တိုင်သိမြင်၍တတ္တဝဝေနေမြတ်ဖို့ခြေဒီကိုလည်းပဲသိစီတော်မူသောဖျားရှင်ကိုယ်တော်မြတ်ကြီးကိုလည်းကောင်းဓမ္မင်္စမလေးတန်ဗုလေးတန်နိဗ္ဗာန်ပရိယဆယ်တန်သောတရားတော်မြတ်ကိုလည်းကောင်းတန်ငင်္စအရိယာရှိဖို့တန်ဃာတော်အရှင်သူမြတ်တို့ကိုလည်းကောင်းတရဏံကတော်ကိုယ်ကိုယ်စိတ်ကချင်းတို့ရောက်၏သတ္တာရိအရိယသစ္စာနိတမ္မပညာယပတ္တိသန္တာရိအရိယသစ္စာနိဒုက္ခသမုဒယနိရောဓမဂ္ဂဟုဆိုရသောသစ္စာလေးတန်တရားမှန်တို့ကိုလည်းပဲတမ္မပညာယမှန်ကန်သောဝိပဿနာဉာဏ်မဉ္ဇဉ်တို့ဖြင့်ပတ္တတိကောင်းစွာမြင်မယ်ဆိုရင်တဲ့ဒုက္ခံဒုက္ခသမုပ္ပါဒံဒုက္ခုပတမဂါမိနံဒုက္ခံဒုက္ခသမုပ္ပါဒံဒုက္ခတသအတိတ်ကမံဒုက္ခင်္စဒုက္ခនិရောဓံဒုက္ခឧបသမဂါမိနံဒုက္ခသစ္စာဒုက္ခဖြစ်ကြောင်းသမုဒယသစ္စာဒုက္ခတွေလွန်မြောက်ကြောင်းမဂ္ဂသစ္စာဒုက္ခတွေရဲ့ခြုံငင်းကြောင်းនិရောဓသစ္စာတွေကိုဝိပဿနာပညာမဲ့ပညာဖြင့်မြင်တဲ့ပုဂ္ဂိုလ်ရဲ့ကိုယ်ွယ်မှုမျိုးတည်တာလည်းယင်တဲ့ခေမံဘေးတွေလည်းပဲကင်းပါတယ်တဲ့ဥဒ္ဓမံမြတ်လည်းပဲမြတ်ပါတယ်တပ္ပဒုက္ခအလုံးစုံသောဒုက္ခတွေမှာလည်းပဲပမုတ်စတိကောင်းစွာလွန်မြောက်နိုင်ပါတယ်တဲ့အဲ့တော့အမှန်ကန်သောကိုယ်ကွယ်မှုမျိုးကတော့မြတ်စွာဘုရားရဲ့မြတ်စွာဘုရားဟောတော်မူခဲ့တဲ့တရားတော်တွေရဲ့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဟောကြားတော်မူခဲ့တဲ့တရားတော်တွေအတိုင်းကျင့်ကြံပွားများကြိုးစားလိုက်နာတော်မူကြတဲ့အရိယာရှိဖို့သံဃာတော်တွေကိုမိမိတို့ကိုယ်ကွယ်ကြမယ်ဆိုရင်ကိုယ်ကွယ်တဲ့အခါမှာလည်းပဲသတ္တာရိအရိယသစ္စာနိတမ္မပညာယပတ္တိဒုက္ခသမုဒယနိရောဓမဂ္ဂလို့ခေါ်တဲ့သစ္စာ၄ဒံတရားမှန်တွေကိုဝိပဿနာဉာဏ်မဉ္ဇဉ်ဘူဉ္ဇဉ်တို့ဖြင့်ကောင်းစွာမြင်နိုင်တဲ့ပုဂ္ဂိုလ်မှကောင်းစွာမြင်နိုင်သည့်အထိကိုးကွယ်တဲ့ပုဂ္ဂိုလ်မှတဲ့ဘေးရန်ဒီကင်းပါတယ်မွန်လဲမွန်မြတ်ပါတယ်အလုံးစုံသောဒုက္ခတွေမှလည်းပဲလွန်မြောက်နိုင်ပါတယ်တဲ့မှန်ရလားအဲ့တော့မြတ်စွာဘုရားကိုကိုယ်ွယ်ရင်ဘယ်ပုံဘယ်နည်းဘာကြောင့်ကိုယ်ွယ်ရမှာလဲလို့ဆိုရင်တစ္ဆာ၄ပါးကိုသိမြင်ဖို့ကိုယ်ွယ်တယ်လို့ဒီလိုနားလည်ရမယ်နော်ဖះဘာကြောင့်ကိုယ်ွယ်တယ်လို့မေးရင်တစ္ဆာ၄ပါးကိုသိမြင်ဖို့တစ္ဆာ၄ပါးကိုသိဖို့ရာအတွက်ကိုယ်ွယ်မှမှန်ကန်တဲ့ကိုယ်ွယ်နည်းမှန်ရလားကိုယ်ရဲ့စီဝါလာလာပါတိတက်ဖို့ယာဓုအာနာတွေမြင်ဖို့ကိုယ့်ရဲ့ယောဂဗျာတွေကင်းဝေးဖို့ကိုယ့်ရဲ့လူဝင်ဆန္ဒတွေပြည့်စုံဖို့လောက်မြတ်စွာဘုရားကိုကိုးကွယ်မယ်ဆိုရင်တော့အဲ့ဒီကိုးကွယ်မှုမျိုးဒီမှန်ကန်သောကိုးကွယ်မှုမဟုတ်ဘူးတဲ့မှန်ရလားအဲ့တော့ဘုရားဘာကြောင့်ကိုးကွယ်တယ်လို့မေးရင်ဖြေတတ်ပြီလားဘာကြောင့်ကိုးကွယ်ကြတာလဲသ သစ္စာ၄ပါးကိုသိဖို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသစ္စာ၄ပါးကိုကိုယ်ကိုယ်တိုင်လည်းပဲထိုးထွင်းသိခဲ့တယ်သူသိတယ်လို့လည်းပဲတတဝဝိနည်းများဖို့ကြည့်တယ်လို့လည်းပဲသိစီတော်မူခဲ့တယ်မလားအဲ့ဒီအတွက်မိမိတို့ကိုယ်ကိုယ်နေကြတာနော်ဘုရားဖြစ်တယ်ဘုရားဖြစ်တယ်ဆိုတာတခြားအရာတွေသိပြီဘုရားဖြစ်တာမဟုတ်ဘူးဒီသစ္စာ၄ပါးကိုကိုယ်ပိုင်ဉာဏ်နဲ့ကိုယ်တိုင်သိသွားလို့သူ့ကိုဘာလို့ခေါ်လဲဘုရားလို့ခေါ်တာမှန်ရဲ့လားအဲ့တော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကသစ္စာလေးပါးကိုယ်တိုင်သိုံနဲ့ဘယ်သူမှမဟောဘဲနဲ့ဒီတိုင်းပဲနေသွားမယ်ဆိုရင်လည်းမြတ်စွာဘုရားကိုကိုးကွယ်ကြမှာမဟုတ်ဘူးမှန်ရဲ့လားမြတ်စွာဘုရားကသူကိုယ်တိုင်သိတယ်လို့တတဝဝိနည်းတွေလည်းပဲငါလိုပဲဒုက္ခသစ္စာတွေသမုဒယသစ္စာတွေနိရောဓသစ္စာတွေမဂ္ဂသစ္စာတွေသိကြပါစေဆိုပြီးတော့45ဝါကာလပတ်လို့မနာမနေနဲ့တရားတော်တွေသစ္စာတရားတော်တွေဖြန့်ဝေသွားတဲ့အတွက်မြတ်စွာဘုရားကိုဘာလို့ကြားရတာလဲကိုယ်ကြွယ်ကြရတယ်မှန်ရလားအဲ့တော့သစ္စာကဘယ်နှပါးရှိလဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးထိုးထွင်းသိမြင်တော်မူတဲ့သစ္စာသည်၄ပါးရှိပါတယ်တဲ့ဒုက္ခသစ္စာရဲ့သမုဒယသစ္စာရဲ့និရောဓသစ္စာရဲ့မဂ္ဂသစ္စာရဲ့ဒုက္ခသစ္စာဆိုတာဆင်းရဲခြင်းအမှန်တရားသမုဒယသစ္စာဆိုတာဆင်းရဲဖြစ်ကြောင်းအမှန်တရားนิโรธทิสสาဆိုတာဆင်းရဲငြိမ်းချောင်းအမှန်တရားအဲဆင်းရဲငြိမ်းရာငြိမ်းချောင်းမဟုတ်ဘူးเนาะนิโรธทิสสาဆိုတာဆင်းရဲငြိမ်းရာအမှန်တရားမဂ္ဂทิสสาဤဆင်းရဲငြိမ်းရာနိဗ္ဗာန်သို့ရောက်ချောင်းအမှန်တရားအမှန်တရားဘယ်နှပါးရှိလဲ၄ပါးလောကီသမားဒီအမှန်တရား၄ပါးကဘုရားရှင်ကိုယ်တော်မြတ်ကြီးတွေပွင့်ပွင့်မပွင့်ပွင့်သာဝရရှိနေတာเนาะသို့တော်လည်းပဲသာဝရရှိတော်လည်းပဲလူတိုင်းတော့မသိနိုင်ဘူးမြတ်စွာဘုရားရှင်ကိုရောမြတ်ကြီးသိသိချင်းနဲ့ကဘာတသိန်းပါရမီတော်တွေဖြည့်ပြီးမှပါရမီတော်တွေဖြည့်ုံနဲ့မရဘူးဒီဘက်ဘဝမှာလည်းပဲကြိုးစားပန်းစားနဲ့အားထုတ်လိုက်မှသိရတာမလားအဲ့ဒီလိုသိလာရတဲ့သစ္စာ၄ပါးကိုဘုရားရှင်ကိုရောမြတ်ကြီးကတတ္တဝါတွေကိုလည်းပဲသူနဲ့မခြားအလားတူသိစေတော်မူခဲ့ပါတယ်တဲ့ဒုက္ခသစ္စာဆိုတာယောဂီတော်စင်တွေရှုမှတ်နေတဲ့ဒီယုတ်တရားနံတရားတွေကဒါဒုက္ခသစ္စာတွေပဲမှန်ရလားဥပမာဖောင်းနဲ့ပိန်နဲ့ဆိုပါစို့ဖောင်းနဲ့ပိန်နဲ့ဖောင်းကျလာတဲ့ယုတ်တရားပိန်ကျသွားတဲ့ယုတ်တရားဖောင်းတယ်လို့ရှုမှတ်တဲ့နံတရားဒီယုတ်တည်နံတွေကိုဘာသစ္စာလို့ခေါ်လဲဒုက္ခသစ္စာတဲ့နော်ခန္ဓာ၅ပါးကဒုက္ခသစ္စာပဲယုံနဲ့နံနဲ့ခွဲရင်တော့နှစ်ခုပေါ့နော်ခန္ဓာနေရာဖြင့်ခွဲရင်ရူပခန္ဓာဒီခန္ဓာကိုယ်ကြီးတစ်ခုလုံးကရူပခန္ဓာနော်ဒီထဲမှာခံစားတတ်တဲ့သဘောလေးဝေဒနာခန္ဓာမှတ်သားတတ်တဲ့သဘောလေးကသင်ညာခန္ဓာစိတ်စောပြုလို့အာထုတ်တတ်တဲ့သဘောလေးကသင်္ခါရခန္ဓာအာယုန်ကိုသိတတ်တဲ့သဘောတရားကဝိညာဉ်နဲ့ခန္ဓာဒီခန္ဓာ၅ပါးကဒုက္ခသစ္စာပဲမှန်ရလားခန္ဓာ၅ပါးတရားလိုက်ကြည့်ကောင်းတာတစ်ခုမှမရှိဘူးမင်္ဂလာကိုယောဂီသူတော်စင်တွေကိုတွေပဲပေါင်းနေပိနေဆိုင်နေတိတဲ့ဝင်နေထွက်တဲ့နားတဲ့ခြင်းနဲ့ကြိုက်တဲ့ကြဲတဲ့စဉ်းစားတဲ့စိတ်ကူးတဲ့စသည်အပြင်ပေါ်ရပေါ်ရဒီမတ်မှတ်တိုင်းမှတ်တိုင်းတတိယသမารိယာကောင်းလာပြီဆိုရင်ပြက်ပြက်ပြက်ပြက်သွားတာတွေပဲတွေ့ရတယ်မင်္ဂလာဖြစ်တာတောင်မှမမြင်ရတော့ဘူးเนาะမင်းညတော်အောင်တောင်မှဆရာလေးတပါးဦးစင်ကြီးတရားလျှောက်အရင်တော့ကတော့ဖြစ်တာတွေပါသူမြင်ရမင်းရသူအာထုတ်တော့ဖြစ်တာတွေကိုမမြင်ရတော့ဘူးဗျာတဲ့ကြည်တန်းကြည်တန်းပြက်ပြက်ပြက်ပြက်ပြက်ပြက်ပြက်နဲ့တောက်လျှောက်တလက်ဆက်ပြက်ပြက်ပြက်ပြက်တော့တာတွေပဲတွေ့ရအဲ့ဒါဘာသစ္စာလဲဖြစ်ပြီးတော့ပြက်သွားရုပ်တိုင်းနာမ်တိုင်းပြက်ချင်းသဘောတရားပဲအဆုံးရှိတယ်ဆိုတော့ပြက်ပြီဆိုမှတော့ကောင်းတဲ့တရားလားမကောင်းတဲ့တရားလားမကောင်းတာကိုဒုက္ခလို့ခေါ်တာပဲနော်ဒုက္ခဆိုတာဆင်းရဲတာတစ်ခုလည်းမဟုတ်ဘူးမကောင်းတဲ့သဘောတရားကိုလည်းဒုက္ခလို့ခေါ်တယ်နော်ထိုင်းနေတဲ့အချိန်မှာခုနလိုမှန်ကောင်းနေတဲ့အချိန်မှာနာလာရည်ရဲ့ကျင်လာရည်ရဲ့ကြိုက်လာရည်ရဲ့ခဲလာရည်ရဲ့ဆိုတာဒုက္ခဝေဒနာသဘောတော့မရှိဘူးပေါ့ဒါပေမဲ့သူ့ရဲ့စိတ်ထဲမှာဆင်းရဲနေတာနော်ကြည်တန်းကြည်တန်းပြက်ပြက်ပြက်ပြက်တော့တာတွေပဲတွေ့တော့စိတ်ထဲမှာဘဝင်မကြတော့ကြောက်လဲကြောက်လာတဲ့ဒီယုတ်ဒိဏ္ဍေရာလဲမရခြင်းတော့ဖြစ်လဲမဖြစ်ခြင်းတော့ဒီယုတ်ဒိဏ္ဍေရနေပြီးတော့လွတ်မြောက်ခြင်းလားထွက်ပြေးခြင်းလားအဲ့လိုစိတ်တွေပေါက်မကောင်းဘူးလို့စိတ်ထဲမှာသိလာလို့နော်အဲ့တော့မကောင်းတဲ့သဘောဆင်းရဲတဲ့သဘောကိုဘာလို့ခေါ်လဲဒုက္ခသစ္စာမကောင်းတဲ့သဘောဆင်းရဲတဲ့သဘောဆိုတာ ယုံနာအပြင်ပြောရင်ယုံနဲ့နာနှမျိုးเนาะခန္ဓာအပြင်ပြောရင်၅ပါးရှိတယ်တဲ့ဒါဒီယုံနဲ့နှစ်ပါးခန္ဓာ၅ပါးဒီကိုဖြစ်စေတတ်တဲ့အကြောင်းတရားတဏှာကိုဘာလို့ခေါ်လဲတမှုရိယသစ္စာတဲ့ဒီယုတ်ဒီနံဒီခုယောဂီတော်စင်တို့ဥစဉ်တို့တွေကိုစီကိုစီရထားတဲ့ယုတ်ဒီနံတွေကတဏှာတမှုရိယသစ္စာအရင်တုန်းကရှိခဲ့ကြလို့ရထားကြတာမှန်ရဲ့လားအဲ့တော့ဒီယုတ်ဒီနံဒီဖြည့်ခြင်းရဲ့အကြောင်းကတဏှာပဲလို့ဒီလိုနားလည်ရမယ်နော်တမှုရိယသစ္စာလို့ခေါ်တယ်။နောက်ဒီတဏှာတမှုရိယသစ္စာအခုလိုပေါင်းနေပိနေထိုင်နေတည်တဲ့အစတရားပြင်ရှင်ရင်ရှင်ရင်နဲ့တောက်လျှောက်တလက်ဆန်မိမိတို့ရှုမှတ်နိုင်ပြီဆိုရင်စိတ်ထဲမှာလောဘလည်းမဖြစ်တော့ဘူးတဏှာလည်းမဖြစ်တော့ဘူးราคะလည်းမဖြစ်တော့ဘူးဖြစ်သေးလားရှုမှတ်မှုတွေဆက်ဆက်သွားတဲ့ယောဂီရဲ့တဏ္ဍာန်မှာဘာတဏှာမှဖြစ်တော့ဘူးမြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းတောက်လျှောက်တလက်စားရှုမှတ်နေမြင်တဲ့အခါမှာလည်းပဲကောင်းတဲ့အာယုကိုခါတိုင်းလိုချင်တဲ့အောင်လေးမြင်သည့်တိုင်အောင်တောက်လျှောက်တလက်စားရှုမှတ်ပေးနေမှာဆိုရင်မြင်တယ်လို့ရှုမှတ်လိုက်တာနဲ့ဒီအာယုလေးပြတ်ကျသွားတာပဲတွေ့လိုက်ရဒီအာယုလေးပုံမှန်လိုချင်တဲ့တတ်မဲ့တွေ့တာလည်းတဏှာအထိမရောက်တော့ဘူးမှန်ရလားအဲ့ဒီလိုမြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းရှုမှတ်နေမှာဆိုလို့ရှိရင်တဏှာတွေသမှုရိယတွေမိမိရဲ့တဏှာမှာငြိမ့်မနေဘူးလားအဲ့ဒီတဏှာတွေငြိမ့်နေတဲ့သဘောတရားကိုနိရောဓသစ္စာလို့ခေါ်တယ်။နော်။နိရောဓသစ္စာဆိုတာနိဗ္ဗာန်ပဲ။နာမည်ပဲကွာလား၊ကွဲတာ။အတိဘယ်ကအတူတူပဲ။နော်။နိဗ္ဗာန်နဲ့နိရောဓသစ္စာအတူတူပဲ။ဟုတ်ရဲ့လား။အဲ့တော့အဲ့ဒီငြိမ့်အေးမှုနိရောဓသစ္စာငြိမ့်အေးတဲ့ကိလေသာခတ်သိမ်း၊ရှင်းခတ်သိမ်းငြိမ့်အေးတဲ့နိဗ္ဗာန်ကိုရောက်ဖို့ရအတွက်ရောက်ကြောင်းတရားကိုကြတော့မဂ္ဂသစ္စာလို့ခေါ်တယ်တဲ့မှန်ရလားမဂ္ဂသစ္စာဆိုတာလည်းပဲတခြားသွားပြီးတော့ကြည့်ကြမလို့မိမိရဲ့အတဏ္ဏမှာပဲရှုရင်းမှန်ရင်နဲ့အာယုံပြုပြီးတော့အဲတတိကပ်ပြီးတော့ကြည့်ကြည့်နော်ဖောင်းနေပိန်နေဖောင်းနေပိန်နေနဲ့မိမိတို့မှတ်နေပြီဆိုလို့ရင်ဖောင်းမှုကျုပ်သဘောပိန်ကြတော့တဲ့ကျုပ်သဘောပေါ်မှာတတိတရားလေးကန့်နိုင်ဖို့ရာအတွက်နောက်ကဝိရိယလေးကတွန့်တွန့်တင်ပေးရတဲ့သဘောရှိတယ်အကြောင်းညာဆိုင်တဲ့သဘောလေးရှိတယ်နော်တတိုင်းအတွင်းမှာပေါ်သည်များမှန်နိုင်အောင်ဈဉံအတွင်းမှာလမ်းသည်များမှန်နိုင်အောင်ပြုမှုလှူရှားမှုအသေးစိတ်မူဝါဒတွေမှာလည်းပဲလှူရှားတိုင်းမှန်နိုင်အောင်နောက်ကเจ้าညာဆိုင်တဲ့သဘောတွန်းပြီးတဲ့သဘောလေးရှိတယ်အဲ့ဒီသဘောကိုဘာလို့ခေါ်လဲဝီရိယမဂ္ဂသစ္စာနဲ့ပြောရင်တော့တမ္မာဝါယာမမဂ္ဂင်လို့ခေါ်တယ်နော်အဲ့ဒီတမ္မာဝါယာမမဂ္ဂင်ရှိပြီဆိုရင်ဖောင်းရင်ဖောင်းတယ်ပိန်ရင်ပိန်တယ်နာရင်နာတယ်စိတ်ကူးရင်စိတ်ကူးတယ်စဉ်းစားရင်စဉ်းစားတယ်မြင်မြင်နဲ့ကြားရင်ကြားတယ်စသည်အပြင်ခန္ဓာကိုယ်နဲ့စိတ်မှာပေါ်လာသည်မအရာဝတ္ထုတွေပေါ်မှာတတိလေးကတောက်လျှောက်တယ်လဲဆက်ကပ်ပြီးတော့ရှုမှတ်နိုင်သွားတယ်အဲ့ဒီလိုရှုမှတ်တာကိုဘာလို့ခေါ်လဲတမ္မာတတိမဂ္ဂင်ဖြစ်တယ်လို့ခေါ်တယ်နော်အဲ့လိုတမ္မာတတိမဂ္ဂင်ကြီးအကောင်းလာပြီဆိုရင်ရှုတိုင်းမတိုင်းယုတ်နဲ့ဒီရှုသိတဲ့စိတ်နာမ်နဲ့ရှုသိတဲ့စိတ်ဝေဒနာနဲ့ရှုသိတဲ့စိတ်ကတခြားတစ်ခြားတည်းကပ်ပါသွားတယ်အဲ့ဒီလိုကကနဲ့ပပသွားတဲ့သဘောကိုသမ္မာသမာဓိမဂ္ဂင်ခေါ်တယ်တဲ့ဒီသမ္မာသမာဓိမဂ္ဂင်ဒီအင်္ဂါအကောင်ဖြစ်လာပြီဆိုရင်စိတ်တွေငြိမ့်လာပြီဆိုရင်ရှုလိုက်တိုင်းယုတ်ဒီနံဒီရဲ့အမှန်သဘာဝလက္ခဏာတွေမြင်လာတယ်နော်ဖောင်းတယ်လို့မှတ်လိုက်ရင်ဖောင်းကြွလာတဲ့တရွေ့ရွေ့နဲ့ကြွလာတဲ့သဘောဝါယောတ္တရဲ့သဘာဝလက္ခဏာလေးတွေသိတယ်တရွေ့ရွေ့နဲ့ပညာသွားတဲ့သဘာဝလက္ခဏာလေးသိတယ်ခါလေဖောင်းမှုကြီးကတင်းတင်းကြီးတကူလုံးတင်းတင်းကြီးတောင်းတောင်းကြီးသဘောတောင်းတင်းတဲ့သဘောလက္ခဏာလေးတွေသိအဲ့ဒါကိုဘာသာဟုသိရလဲလို့ခေါ်ရင်ဝါယောတ္တရဲ့သဘောဝါလက္ခဏာကိုသိတယ်လို့ခေါ်တယ်တဖြည်းဖြည်းနဲ့ဆက်ပြီးတော့တတိယသမารီအာကောင်းကောင်းနဲ့ရှုလိုက်ပြီဆိုရင်ယောဂီရဲ့တဏ္ဍာမှာဖောင်းမှုလေးတွေထစ်နဲ့အစင်ဖြစ်ပြီးပြတ်သွားတဲ့သဘောလေးတွေ့ရတယ်နော်တော်တော်များများခုတလောဥစဉ်စီယောဂီတွေတရားရှောက်အဲ့ဒီသဘောလေးတွေတွေ့ရတယ်အဲ့ဒါဖောင်းမှုရဲ့မမြဲတဲ့အနေစာလက္ခဏာတွေမြင်သွားတာနော်မကောင်းတဲ့ဒုက္ခလက္ခဏာတွေမြင်တာအဆိုးမရနှစ်သာရမြည်တဲ့အနတ္တလက္ခဏာတွေမြင်သွားတာအဲ့ဒီလိုမြင်တာကိုတမ္မာဒိဋ္ဌိမဂ္ဂင်ဖြစ်တယ်လို့ခေါ်တယ်နော်ယုတ်ဒီနံဒီရဲ့အမှန်တဘာဝလက္ခဏာတမ္မာလက္ခဏာတွေမြင်သွားပြီဆိုရင်စေကူးပြီးစဉ်းစားပြီဆိုရင်လည်းတမ္မာသင်္ကပ္ပကောင်းတဲ့အကျံတွေပဲစေကူးတယ်စဉ်းစားတယ်မကောင်းတဲ့ကာမဝိတ္တတိ၊ဒါဝိတ္တတိ၊ဝိညာဝိတ္တတိမကြံတော့ဘူးနော်အဲဟိုအာယုန်ဒီအာယုန်ဒီဘောမှာလိုချင်တဲ့ကာမဝိတ္တတွေမကြံတော့ဘူးအဲဟိုလှုပ်ဒီလှုပ်ဒီဘောမှာသွားပြီးတော့ လှုပ်ခြင်းနဲ့စီမံခန့်ခွဲခြင်းနဲ့ကာမဝိတ္တတွေမကြံတော့ဘူး။ဟိုလူဘောဒီလူဘောမှာမကောင်းကြံတဲ့ဗျာပါရဝိတ္တတွေမရှိတော့ဝိညာဉ်ဝိတ္တကိုယ်ဘောမှာကိုယ်မကြိုက်မနစ်သက်တဲ့စကားလေးတွေပြောထားတဲ့ပုဂ္ဂိုလ်ကိုဆင်းရဲစေလိုတဲ့အကြံမျိုးတွေမရှိတော့အဲ့ဒါကိုဗာမက်ခင်လို့ခေါ်လဲတမ္မာသင်္ကပ္ပမက်ခင်တဲ့မကောင်းတာတွေမကြံတဲ့ပုဂ္ဂိုလ်ကစကားတွေပြောပြီးဆိုရင်လည်းပဲသူတစ်ပါးတွေနားမချမ်းသာတဲ့ပုဒ်သဝါစာတွေမပြောဘူးနော်သူတစ်ပါးတွေအကျိုးမရှိမဲ့တန်ဖက်ပလာပဝါစာတွေမပြောဘူးသူတစ်ပါးတွေသွေးကွဲစီမဲ့ပိသုနာဝါစာတွေမပြောဘူးသူတစ်ပါးတွေကအကျိုးမဲ့ဖြစ်စီမဲ့မူသားစကားတွေလည်းမပြောတော့ဘူးဆိုတော့သူပြောသမျှစကားတွေကတမ္မာဝါစာတွေပေါ့နော်အဲ့ဒါကိုတမ္မာဝါစာမက်ခင်လို့ခေါ်တယ်အဲ့တော့မကောင်းတာမကြံမကောင်းတာမပြောတဲ့ပုဂ္ဂိုလ်တယောက်ကအလုပ်တွေလုပ်ပြီးကာကံနဲ့ကိုတိလျောက်လောက်ရပြီဆိုရင်လည်းမကောင်းတဲ့သူတော်ဘာအသက်တွေကိုတတ်ပြီးတော့လောက်ရတဲ့အလုပ်မျိုးတွေမလုပ်တော့ဘူးသူတော်ဘာတွေကိုတည်စေတဲ့အဲစိတ်ခိုင်းမှုမျိုးတွေလည်းပဲမလုပ်တော့ဘူးသူတော်ဘာပစ္စည်းဥစ္စာတွေမပေးဘဲနဲ့မတော်မတရားခိုးလို့ရစေနဲ့မယူပြတော့ဘူးသူတော်ဘာတွေရဲ့အိမ်ယာကိုလည်းပဲမပြင်းမာတော့မကျူးလွန်တော့အဲ့ဒါကိုတမ္မာကမ္မန္တမက္ခင်ဖြစ်တယ်လို့ခေါ်တယ်နော်။နောက်ပြတော့တမ္မာအာဇီဝမက္ခင်တဲ့။ယခုလိုမကောင်းတာမကြံမကောင်းတာမပြောမကောင်းတာမလုပ်တဲ့ပုဂ္ဂိုလ်တယောက်ကအတ္တမူဟံကြောင့်နေစောင့်နေရတဲ့လောက်ကြပြီဆိုရင်လည်းပဲမကောင်းတဲ့အတ္တမူဟံကြောင့်နဲ့အသက်မရှင်တော့ဘူးသူက။ဒီလူကုန်ကူးတဲ့အတ္တမူဟံကြောင့်မှုမျိုးတွေတိရစ္ဆာန်တွေကိုရောင်းဝယ်ဖောက်ကားတဲ့အလုပ်မျိုးတွေမြွေစည်းဝါးတွေရောင်းဝယ်ဖောက်ကားတဲ့အလုပ်မျိုးတွေလူတွေကိုသိစေနိုင်တဲ့ဒေါက်တာလက်နက်တွေရောင်းဝယ်ဖောက်ကားတဲ့အလုပ်မျိုးတွေလူတွေကိုသိစေနိုင်တဲ့အစိတ်တွေရောင်းဝယ်ဖောက်ကားတဲ့အလုပ်မျိုးတွေနဲ့အတ္တမူဟံကြောင့်မလုတော့ဘူးတဲ့အဲ့ဒါကိုတမ္မာအာဇီဝမက္ခင်လို့ခေါ်တယ်မှန်ရလားအဲ့ဒီမက္ခင်၈ပါးမိမိတို့တဏ္ဍာမှာဖြစ်ပြီဆိုရင်ဒီမက္ခင်တွေဖြစ်နေပြီဆိုလို့ရှိရင်ခုနကတုန်းကမြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းမှာဖြစ်ပေါ်လာနိုင်တဲ့တဏ္ဍာသမုဒိယသစ္စာဖြစ်နိုင်သေးလားမဂ္ဂင်၈ပါးတော့ကြောင့်ဖြစ်နေမှာတော့မြင်ရလည်းပဲတဏှာမဖြစ်တော့ဘူးကြားရလည်းတဏှာမဖြစ်တော့ဘူးနာယာစယာထိယာတိယာဘယ်နေရာမှာတဏှာမဖြစ်တော့ဟုတ်တယ်မလားအဲ့တော့တဏှာတွေငြိမ့်သွားတယ်ပေါ့တဏှာငြိမ့်သွားတော့និရောဓဆိုင်တယ်ပေါ့အဲ့တော့និရောဓဆိုင်ဖို့ရာအတွက်အကြောင်းမဂ္ဂင်ကဘာလဲလဲမဂ္ဂသစ္စာတဲ့မှန်ရလားအဲ့တော့ဒုက္ခတွေဖြစ်ခြင်းတော့သမုဒိယသစ္စာတွေများများပွားကြပေါ့မှန်ရလားနိရောဓတစ္ဆာကိလေသာခန္ဓာငြိမ်းခြင်းနဲ့လောဘဒေါသမောဟမာနဒိဋ္ဌိဝိသိကိစ္စဌိနာဥဒိစ္စအာရိကအနုတ္တမလို့ခေါ်တဲ့စိတ်ရဲ့အညစ်အကြေးကိလေသာတွေကင်းဝေးတဲ့ဥခြင်းစင်းရဲ့နာခြင်းစင်းရဲ့ဒိခြင်းစင်းရဲ့လို့ခေါ်တဲ့ရှင်ရဲ့ခန္ဓာငြိမ်းအေးတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းနဲ့ဆိုရင်တော့ဘာတစ္ဆာပွားရမှာလဲလဲမဂ္ဂတစ္ဆာကိုတွင်တွင်ပွားရမယ်ဒီကနေ့ယောဂိတော်စင်တွေတရားလို့အားထုတ်နေကြတယ်ဆိုတာအဲ့ဒီမဂ္ဂတစ္ဆာတွေပွားများနေကြတာမလားဟုတ်တယ်မလားအဲဒါမှမြတ်စွာဘုရားကသူ့ကိုကူးကွယ်တယ်ဆိုတာအဲ့ဒီလိုဒီဒုက္ခသစ္စာကိုလည်းပဲဒုက္ခမှန်သိဖို့နော်သမုဒယသစ္စာကိုလည်းပဲပယ်ရှားတတ်ဖို့နိရောဓသစ္စာကိုလည်းပဲမျက်မှောက်ပြုတတ်ဖို့မဂ္ဂသစ္စာကိုလည်းပဲပွားများတတ်ဖို့ကူးကွယ်မှအမှန်ကန်တဲ့ကူးကွယ်မှုပါတဲ့မှန်ရလားမြတ်စွာဘုရားကူးကွယ်တယ်ဆိုတာသစ္စာ၄ပါးကိုသိဖို့သစ္စာ၄ပါးကလည်းပဲသူသစ္စာနဲ့သူเนาะဒုက္ခသစ္စာသည်ပိုင်းပိုင်းခြားခြားသိရမယ်သစ္စာသမုဒယသစ္စာသည်ပယ်ရမယ်သစ္စာនិရောဓသစ္စာသည်ဆိုင်ရောက်မျက်မှောက်ပြုရမယ်သစ္စာမဂ္ဂသစ္စာသည်ပွားများမယ်သစ္စာဒီသစ္စာ၄ပါးထဲမှာအဓိကအခရာအကြဆုံးကတော့မဂ္ဂသစ္စာပဲမှန်ရလားမဂ္ဂသစ္စာသာမိမိတို့တွင်တွင်ပွားခုနပြောတဲ့မဂ္ဂင်၈ပါးမိမိတို့ရဲ့စိတ်ရဲ့ဆင်းမှာတောကြောက်တလဲဆဲဖြစ်ပြီဆိုရင်ဒီရုပ်တွေဒီနာတွေရဲ့ဆင်းရဲတဲ့သဘောဒုက္ခသစ္စာတွေပိုင်းမှန်ကြကြမသိရဘူးလားဒုက္ခသစ္စာတွေအပြစ်တွေမကောင်းတာတွေမြင်ပြီဆိုမှတော့ဒီမြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းထိတိုင်းဒီတိုင်းဒီရုပ်ဒါနံတရားတွေနဲ့ပတ်သက်ပြီးတော့တဏှာသမုဒိယသစ္စာကအလိုလိုပဲပြီးသားပါဟုတ်တယ်မလားဒုက္ခသစ္စာပိုင်းမှန်ကြသိသွားတဲ့တပြိုင်နဲ့သမုဒိယသစ္စာအော်တိုမက်တစ်ပဲပြီးသားဖြစ်သမုဒယသစ္စာမရှိတော့ဘူးဆိုမှတော့និရောဓကလည်းအော်တိုမက်တစ်ဆိုက်ပြီးသားဖြစ်တာပဲသစ္စာ၄ချက်တစ်ပြိုင်နဲ့ဆိုတော့အဲ့ဒါပြောတာနော်တစ်ချက်ခုတ်ဘယ်နှချက်ပြလဲ၄ချက်လား၃ချက်လားဟမ်မဂ္ဂသစ္စာနဲ့ခုတ်လိုက်မယ်နော်ဒုက္ခသစ္စာလည်းပြန်တယ်သမုဒယသစ္စာလည်းပြန်និရောဓသစ္စာ၄ချက်ပြပါနော် တစ်ချက်ကိုဘယ်နှချက်ပြက်လေးချက်ပြက်အဲဒါမြတ်စွာဘုရားကသတ္တရိအရိယသစ္စာနိတမ္မပညာယပတ္တတိမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုကိုးကွယ်ရင်သစ္စာလေးပါးကိုသိဖို့ကိုးကွယ်ပါတဲ့မြတ်စွာဘုရားကိုတစ်သလုံးကိုးကွယ်ပြီးတော့ဒုက္ခသစ္စာဘာလဲသမုဒိယသစ္စာဘာလဲနိရောဓသစ္စာဘာလဲမဂ္ဂသစ္စာဘာလဲဆိုတာမှမသိရင်တော့ကိုးကွယ်ရချို့မနိုင်ဘူးမှန်ရလားဘုရားဒီလူကြောက်အောင်ဘလောက်ပဲရှိကိုရှိကိုအားကြောင်းုံပဲဖတ်တင်ပါနော်မှန်ရလားယောဂီတော်စင်တို့လူယခုလူတရားလူတွေအားထုတ်ခြင်းဖြင့်မြတ်စွာဘုရားကိုးကွယ်မှမှန်ကန်တဲ့ကိုးကွယ်ရာရောက်တာဟုတ်ရလားဒါကြောင့်မို့မြတ်စွာဘုရားကိုကိုးကွယ်တယ်ဆိုတာမိမိတို့စီဝါလလာပါတွေတိုးတက်ဖို့လောက်မရည်မှန်းရဘူးနော်စာမူဝဲတွေအောင်ဖို့လောက်မရည်ရွယ်ရဘူးယာရုအာနာတွေတက်ဖို့လောက်မရည်ရွယ်ရဘူးအန္တရာယ်တွေကင်းဖို့လောက်မရည်ရွယ်ရဘူးမှန်ရလားဘာလို့ဘုရားရွေးမှာလဲသစ္စာလေးပါးတိဖို့ထိရွေးရမယ်မြတ်စွာဘုရားလောကီထဲမှာပွင့်ခဲ့တာဒီသစ္စာလေးပါးတရားတွေကိုကြဲကြဲပြန့်ပြန့်ဟောပေးခြင်းလို့ကြဲကြဲပြန့်ပြန့်သိစေခြင်းလို့မြတ်စွာဘုရားပွင့်လာတာမှန်ရလားဒီနေ့တော့ဥစဉ်ဟောတဲ့ထဲမှာလဲပါပြီးပါပြီတမန်တမရာတရားတွေဟောဖို့လောက်ဆိုရင်တော့သူ့မိတာယတိဘဝတွင်လုံလောက်နေပြီနော်မှန်ရလားအဲ့တော့ဖရာအဖြစ်ရောက်မှတပည့်ညူဖရာဖြစ်ရောက်မှာဒီတစ္ဆာလေးပါကတွင်တွင်ကျဲကျဲသူဟောနိုင်မှာဒါကြောင့်မို့ဒီတစ္ဆာလေးပါတရားကိုသူကိုယ်တိုင်လည်းသိအောင်ဟာပါရမီတွေဖြည့်မယ်တရားလို့တွေအားထုတ်မယ်တတဝဝင်တွေလည်းပဲသိအောင်ဟာပါရမီတွေဖြည့်မယ်တရားလို့အားထုတ်မယ်ဆိုပြီးကြိုးစားပန်းစားနဲ့အားထုတ်ပါရမီတွေဖြည့်ခဲ့လို့ဖရာဖြစ်သူရောက်သွားတာမလားအဲ့တော့မြတ်စွာဘုရားကိုကိုယ်ကိုယ်တိုင်ပုဂ္ဂိုလ်တွေကလည်းပဲမြတ်စွာဘုရားသိစေခြင်းနဲ့ဒီတစ္ဆာလေးပါတွေသိအောင်မိမိတို့အားထုတ်မှမြတ်စွာဘုရားကိုမှန်ကန်သောကိုယ်ကိုယ်ရာရောက်မှာတဲ့မှန်ရလားဒါကြောင့်မို့သစ္စာလေးပါအကျင့်တရားတွေကိုမိမိတို့သိအောင်မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးထိုးထွင်းသိလို့အောင်မိမိတို့လည်းပဲကိုယ်ပိုင်ဉာဏ်နဲ့ကိုယ်တိုင်ထိုးထွင်းသိနိုင်အောင်ကြိုးစားပြီးတော့မြတ်စွာဘုရားကိုကိုးကွယ်ကြရမှာပေါ့ဟုတ်တယ်မလားအေတံခောတရဏံခေမံအေတံတရဏမုဒ္ဒမံအေတံတရဏမာကံမသဗ္ဗဒုက္ခပမုစရိတဲ့အဲ့ဒီလိုသစ္စာလေးပါတရားတွေကိုသိဖို့ရတဲ့မြတ်စွာဘုရားကိုကိုးကွယ်မယ်ဆိုရင်တော့ခေမံဘေးခတ်သိမ်းရခတ်သိမ်းရလည်းပဲကင်းငြိမ့်ပါလေတဲ့ဘေးဒုက္ခတွေရောမကင်းငြိမ့်ဘူးလားသစ္စာလေးပါသိသွားတဲ့ပုဂ္ဂိုလ်တွေငွေဖွာခြင်းဘေးတို့အိုခြင်းဘေးတို့နာခြင်းဘေးတို့သိခြင်းဘေးတွေသူကျုံရသေးလားမကျုံရတော့ဘူးနော်ဟုတ်တယ်မလားသစ္စာလေးပါသိသွားတဲ့အင်္ဂုလိမာလာမထေရကြီးတို့စဉ်းစားကြည့်ပေါ့အင်္ဂုလိမာလာမထေရကြီးဆိုလို့ရှင်လူအသက်ပေါင်း999ယောက်တက်လာတာနော်နေတဲ့အကုသူတွေမဟုတ်ဘူးဟုတ်တယ်မလားအကုသူတွေမြောင်များစွာရှိတယ်တန်တရာလဲမယ်ဆိုလို့ရှင်တော်ယုံနဲ့ကိုလဲလို့ဆုံးမှာမဟုတ်ဘူးဒါပေမဲ့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးနဲ့တွေ့မြတ်စွာဘုရားဟောတဲ့တစ္ဆာလေးပါးတရားကိုနာတစ္ဆာလေးပါးတရားသိအောင်မကတစ္ဆာလေးတွင်ပွားလိုက်တော့တစ္ဆာလေးပါးကိုကိုယ်ပိုင်ဉာဏ်နဲ့ကိုယ်တိုင်ထိုးထွင်းသိရဟန္တာရှင်မြတ်ကြီးထွက်ဖြစ်သွားတော့သူဒီဘဝတော့ဒီရုပ်ခန္ဓာကြီးရှိတော့ပြိဋိဘံဆံရသေးတယ်နောက်ထပ်တဘဝသူငွေဖွာခြင်းဘေးတွေကျုံရသေးလားအိုခြင်းပေးတွေ၊နာခြင်းပေးတွေ၊သိခြင်းပေးတွေကျုံရသေးလား။ဘာလို့သိသွားလို့လဲ။မြတ်စွာဘုရားကိုကိုးကွယ်တယ်ဆိုတာအဲ့ဒီလိုရှင်အင်္ဂုလိမာလာမထေရကြီးတို့လိုကိုးကွယ်ရမှာနော်။သစ္စာလေးပါးတွေကိုသိဖို့အတွက်ကိုးကွယ်မှဘေးကင်းတဲ့ကိုးကွယ်နည်းတဲ့မှန်ရလား။အေတံကောတရဏံခေမံအေတံတရဏမုဒ္ဒမံအဲ့ဒီလိုသစ္စာလေးပါးကိုသိဖို့ရတဲ့ရည်ရွယ်ပြီးကိုးကွယ်တဲ့ကိုးကွယ်မှုမျိုးကမှမွန်မြတ်သောကိုးကွယ်နည်းပါပဲတဲ့။မယ်လားခုနကတော့တငါတယ်လေသမားလို့ဘေးဒုက္ခကြုံတဲ့အချိန်တော့မြတ်စွာဘုရားကိုရွှေစားဆိုင်လူပါမယ်ဖုရားနည်းနည်းကန်းနာနီလန်တော့ငါးဆိုင်လူပါမယ်ဖုရားကန့်မော်ရောက်လာတော့ဒီပြီတော့ရောင်မမအော်မိတာပါဖုရားဆိုပြီးတော့ကိုးကွယ်တာနော်တကယ်မြတ်စွာဘုရားကိုကြည်ညိုတဲ့စိတ်သစ္စာလေးပါးသိစင်တဲ့စိတ်ရှိရလားရှိပါဘူးသူအတက်ဒီမှာကြောက်လို့မလားအဲ့ဒီကိုးကွယ်မှုမျိုးတွေကမုံမြတ်ရလားမမုံမြတ်ဘူးတဲ့မြတ်စွာဘုရားကိုမိမိတို့အန္တရာယ်ကင်းဖို့လောက်ကိုးကွယ်လို့မမုံမြတ်ဘူးနော်သစ္စာလေးပါးတွေကိုသိဖို့ထိရည်ရွယ်ထားရမယ်ဟုတ်တယ်မလားအဲ့ဒီလိုသစ္စာလေးပါးတွေသိဖို့ထိရည်ရွယ်တဲ့ရည်ရွယ်ပြီးတော့ကိုးကွယ်မှမုံမြတ်သောကိုးကွယ်ခြင်းပါတဲ့အေတံတရဏမာကံမတပ္ပဒုက္ခပမုစတိအဲ့ဒီလိုသစ္စာလေးပါးကိုသိဖို့ရာအတွက်ရည်ရွယ်ပြီးကိုးကွယ်ပြီးဆိုရင်တော့အဲ့ဒီကိုးကွယ်ခြင်းကိုအကြောင်းပြုပြီးတော့တပ္ပဒုက္ခအလုံးစုံသောဆင်းရဲဒုက္ခမှပမုတ်စတိလွန်မြောက်နိုင်ပါလေတဲ့တစ္ဆာလေးပါတိဖို့ရာအတွက်မြတ်စွာဘုရားကိုကိုးကွယ်ပြီးဆိုရင်တော့တစ္ဆာလေးပါတွေတိသွားနိုင်တဲ့ပြိုင်နဲ့ မွေးဖွားခြင်းဆင်းရဲ၊အိုးခြင်းဆင်းရဲ၊နာခြင်းဆင်းရဲ၊ပေးခြင်းဆင်းရဲ၊စိုးရိမ်ခြင်းဆင်းရဲ၊ငိုကြွခြင်းဆင်းရဲ၊ပြင်းစွာပူပန်ခြင်း၊ဥပါယတာဆင်းရဲတွေကမလွန်မြောက်ဘူးလား။ပတ္တာစာရီအမျိုးသမီးလေးကြည့်ပါနော်။ပတ္တာစာရီအမျိုးသမီးလေးသူ့ရဲ့လင်းတော်မောင်ကုရသကငွေကြိုက်လို့တည်တယ်။သားကြီးကရေနစ်လို့တည်တယ်။သားငယ်လေးကစွန့်ချီလို့တည်တယ်။တော်ဒီမြို့ပြန်တော့သူ့ရဲ့အမေရဲ့အဖေရဲ့အကိုရဲ့ကဒေမုန်တိုင်းတိုင်းလို့အိမ်ပြူအိမ်ပြပြီးတော့တည်တယ်ယူကျင်စရာကောင်းတယ်နော်ယူလဲယူတော်တာပဲအလွန်မတန်စိုးရိမ်ပူဆွေးငိုကြွေးတဲ့တန်တွေမခံနိုင်တော့တတ်တော့ကောင်ယူတော်တာခန္ဓာကိုယ်မှာအိုးတော်မကပ်နိုင်ရှာနော်အဲ့ဒီလောက်ထိတောကဒုက္ခတွေပရိဒီဝံဒုက္ခတွေဥပါယတာဒုက္ခတွေခံစားနေရတဲ့ပဒါစာရီလေးမြတ်စွာဘုရားထံမှဝင်ရောက်ပြီးတော့သစ္စာလေးပါးတရားတွေသိဖို့ရတဲ့မြတ်စွာဘုရားကိုကိုးကွယ်လိုက်တော့သစ္စာလေးပါးတရားတွေလည်းသိရောခုနတော့ကဆိုရင်ခြင်းလည်းမရှိတော့ဘူးဆိုရင်ဒုက္ခလည်းမရှိတော့ငိုချိုးခြင်းဒုက္ခလည်းမရှိတော့ဘူးဥဆိုးခြင်းဒုက္ခလည်းမရှိတော့ဘူးဒီဘဝကနေပြိနေပါစံနောက်ထပ်လည်းပဲငွေဘဝခြင်းဒုက္ခဥခြင်းဒုက္ခနာခြင်းဒုက္ခသိခြင်းဒုက္ခတွေရှိသေးလား
ရှိပါဘူး
အလုံးစုံသောဒုက္ခတွေကပဏ္ဍာစာရီထေရီမတွေလွံ့မြောက်မသွားဘူးလားအဲ့တော့ဒီသစ္စာလေးပါးတရားသိဖို့သာမြတ်စွာဘုရားကိုးကွယ်မယ်ဆိုရင်အဲ့ဒီကိုးကွယ်ခြင်းအကြောင်းပြု၍အလုံးစုံသောဆင်းရဲဒုက္ခတွေကလည်းပဲလွတ်မြောက်နိုင်ပါတယ်အဲ့တော့ဘုရားရှင်ကိုရောင်မြတ်ကြီးကိုကိုးကွယ်တဲ့နေရာမှာမိမိတို့ရည်ရွယ်ချက်ထားရမှာကသစ္စာလေးပါးသိဖို့နဲ့ဆင်းရဲခတ်သိငြိမ်းအေးဖို့နော်အလုံးစုံသောဟိုဆင်းရဲဒုက္ခနေလွတ်မြောက်ဖို့ဟုတ်တယ်မလားဒီလောက်ထိရည်ရွယ်ပြီးကိုယ်ကွယ်မှအမှန်ကန်တဲ့ကိုယ်ကွယ်နည်းတဲ့ဟုတ်ရလားအဲ့ဒီလိုမဟုတ်ဘူးဆိုရင်တော့မိမိတို့ရဲ့ကိုယ်ကွယ်နည်းတွေကမယုဘလားကိုယ်ကွယ်နည်းရောင်ချာချာဘုရားဘလားရောင်ချာချာသလားမယုဘလားလည်းပူဆူတယ်ဟုတ်လားဘာလို့ဘာမှမသိဘူးဘုန်းကြီးကြောင့်အဖော်ကောင်းလို့တော့လိုက်တော့ဘုန်းကြီးတို့လို့ဝါကြကောင်းမှလည်းမသိဖရာတို့လို့ကရောကောင်းမှလည်းမသိဟုတ်လားဘုန်းကြီးနေတဲ့စကားလည်းမပြောတတ်အဲ့လိုလူတွေအများကြီးပဲနော်မြန်မာနိုင်ငံမှာပြောတာတော့မြန်မာနိုင်ငံထေရဝါဒဗုဒ္ဓဘာသာမြန်မာနိုင်ငံနာမည်တော့တက်ထလာပဲဒါပေမဲ့ဖရာတို့ဥသုံးကျင်ချပြတဲ့လူဘုန်းကြီးတွေတိုင်းဟိုချပြတဲ့လူအလုံးနဲ့မှာပါနော်ဟုတ်တယ်မလားအဲဒါမျိုးရောင်ကြကြဗုဒ္ဓဘာသာမြို့ဘလာဗုဒ္ဓဘာသာတွေအများတယ်အဲတော့ဖရာဘာကြောင့်ကိုးကွယ်တယ်လို့မေးရင်အကြောင်းနှစ်ချက်မှတ်ထားကြလိုက်နော်သစ္စာလေးပါးသိဖို့နဲ့ဆင်းရဲဒုက္ခကလွံ့မြောက်ဖို့တဲ့တပ္ပဒုက္ခပမုစ္ဆေတွေအလုံးစုံသောဆင်းရဲအပေါင်းမှလွံ့မြောက်ဖို့ဒီလိုနားလည်ကြရမယ်နော်မှန်ရလားဒီကနေ့ယောဂီတော်စင်းဒီတရားလို့ဒီအထုတ်နေကြခြင်းဒီအဲ့ဒီသစ္စာလေးပါသိဖို့နဲ့ဆင်းရဲဒုက္ခအလုံးကလွံ့မြောက်ဖို့မို့လားဒါမိမိတို့ရဲ့ကိုယ်ကွယ်နည်းရတော့ဒါအမှန်ကန်တဲ့ကိုယ်ကွယ်နည်းပဲလို့ဒီလိုနားလည်ကြရမယ်နော်အဲ့ဘုရားဘာကြောင့်ကိုယ်ကွယ်တယ်လို့မေးရင်သစ္စာလေးပါးသိဖို့နဲ့ဆင်းရဲဒုက္ခအပေါင်းကတို့မြောက်ဘူးလို့ဒီလိုနားလည်ကြရမယ်ယခုလည်းကြည့်မိမိတို့သတိပဋ္ဌာန်အကျင့်မှန်တွေကိုကျင့်ကြံပွားများစူးစမ်းအထုတ်နေကြခြင်းဒီသစ္စာလေးပါးသိဖို့နဲ့ဆင်းရဲဒုက္ခအပေါင်းမှလွတ်မြောက်ဘူးလို့ဒီလိုနားလည်ပြီးတော့မိမိတို့ရဲ့လုပ်ငန်းတွေကိုစတဲ့တူတို့ပြီးတော့စူးစမ်းပွားများအထုတ်ခြင်းဖြင့်ဘုရားရှင်ကိုယ်တော်မြတ်ကြီးကိုကိုယ်ကွယ်ကြရမယ်မှန်ရလားမြတ်စွာဘုရားကိုအဲ့ဒီလိုသစ္စာလေးပါးသိဖို့ဆင်းရဲဒုက္ခအပေါင်းကလွတ်မြောက်ဖို့ရာအတွက်ပฏิပန္နတရားတွေကိုကျင့်ကြံပွားများကြိုးစားအထောက်ကြခြင်းအပြင်သစ္စာလေးပါးတွေကိုသိဖို့ရာအတွက်ဆင်းရဲဒုက္ခအပေါင်းမှလွတ်မြောက်ဖို့ရာအတွက်မြတ်စွာဘုရားကိုမှန်ကန်သောကိုယ်ကိုယ်နည်းတို့ဖြင့်ကိုယ်ကိုယ်နိုင်ကြတဲ့ယောဂီတတော်စင်များကိုစီကိုငါဖြစ်နိုင်ကြပါစေသာဓုသာဓုသာ